Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016မတ်လ22ရက်အင်္ဂါနေ့ညပိုင်း 9:30 NIT စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောကအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမဧတနာကျပါရှင်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ30မကတေဆုံးသွားရပြီးတော့နိုင်ငံတကာလေဆိပ်ကိုပိတ်လိုက်ရတယ်လို့မြို့တော်တွင်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရန်နာထားရပါတယ်။မြန်မာနိုင်ငံမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအရေးပါတဲ့နိုင်ငံသားရေးဌာနအပါအဝင်ဝင်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းတင်တွေကိုဒီညပိုင်းပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ပြည်ထောင်စုဝန်ကြီးဖြစ်ရွေးချယ်ခံရသူတွေအနေနဲ့သူတို့တာဝန်ယူချိန်အဓိကထားဘာတွေလုပ်မလဲဆိုတဲ့တဲ့ရင်မှာကြားမှာတော့
ကုန်သွယ်မှုစီးဆင်းမှုအမှန်ကန်ရင်းနဲ့မြန်မြန်ရေးပေါ့ဗျပုံမှန်ဖြည့်ပေါ့လေနောက်တစ်ခုကကျွန်တော်တို့က import export ပေါ့ဗျနော်ကျွန်တော်တို့ကပို့ကုန်မှာကျွန်တော်တို့က
စီးပွားကူတန်းဝန်ကြီးဌာနဝန်ကြီးဖြစ်ကံလန်ခံထားရတဲ့ NLD ပါတီကဒေါက်တာတန်းမြတ်မရှင်အပြည့်စုံတော့မကြခင်ကြားရမှာပါဒါအပြင် NLD ပါတီရဲ့အဓိကမဟာမိတ်ပါတီတွေဖြစ်တဲ့ရှမ်းရခိုင်နဲ့ဇူမေးပါတီတွေကအစိုးရအဖွဲ့ဝင်စည်းမှာမပါပေမဲ့လည်းလွှတ်တော်ရင်းပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့သတင်းပြည်ချာရေးဝန်ကြီးဖြစ်တဲ့တင်ထွက်နေတဲ့စာရေးဆရာဒေါက်တာဖေမြင့်ကိုစာနယ်ဇင်းသမားတွေကကြိုဆိုလိုက်ကြတဲ့သတင်းနဲ့သမရအာဏာအလွဲပြောင်းခန္ဓာအသေးစိတ်စီစဉ်တဲ့ပတ်သက်လို့နှစ်ဖက်သဘောတူညီမှုရသွားပြီဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တရိုက်လေလိုင်းဆွေးနွေးခန်းကိုကြားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ30မကတေဆုံးသွားရပြီးတော့နိုင်ငံတကာလေဆိပ်ကိုပိတ်လိုက်ရတယ်လို့မြို့တော်တွင်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရန်နာထားလိုက်ရပါတယ်။ဘယ်ဂျီယံဝန်ကြီးချုပ်ရှောင်းမီရှယ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးပြောကြားရမှာဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ရည်ရွယ်ချက်နဲ့တရဲဘော်ဆန်ဆန်တမင်တိုက်ခိုက်မှုဖြစ်တယ်။ကျွန်တော်တို့နိုင်ငံတမိုင်းအတွက်အင်မတန်ဆိုးရွားတဲ့ဖြစ်ရပ်ဖြစ်ပြီးတော့အားလုံးတည်တည်ငြိမ်ငြိမ်နဲ့ညီညွတ်မှုကိုပြသကြဖို့တိုက်တွန်းသွားပါတယ်။ရုပ်သံသတင်းတွေမှာတော့မနေ့၈ ရက်လောက်မှာဇာဗာဒမ်လေဆိပ်မှာပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်မှန်ပတင်းပေါက်ကြီးတွေကွဲထွက်ကုန်ပြီးတော့လေဆိပ်အဆောက်အုံကျန်းမြင်ပေါ်မှာမှန်ကွဲတွေနေရန်အကာအပြားတွေပြုတ်ကျနေတာတွေမိခိုးတွေဥထွက်နေတဲ့ပုံတွေနဲ့လူတွေအလန့်တကြားထွက်ပြေးလာတဲ့ပုံတွေကိုတွေ့ရပါတယ်။မပောက်ကွဲရသေးတဲ့တတိယပုံကိုတာဝန်ရှိသူတွေအချိန်မီရှာတွေ့ခဲ့တယ်လို့ဘယ်ဂျီယံကသတင်းမီဒီယာတွေကပြောနေပါတယ်။လေဆိပ်ပောက်ကွဲမှုမှာတေဆုံးသူ12ဦးရှိတယ်လို့လည်းဘယ်ဂျီယံသတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေမှာအနည်းဆုံးလေဆိပ်တိုက်ခိုက်မှုတစ်ခုကတော့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်တယ်လို့ဘယ်ဂျီယံအစိုးရရှေ့နေသူကပြောပါတယ်။တိုက်ခိုက်မှုမတိုင်ခင်မှာအာရဗျဘာသာစကားနဲ့အော်ဟစ်ခဲ့တာတွေလည်းရှိတယ်လို့ဘယ်ဂျီယံသတင်းတွေမှာဖော်ပြထားပါတယ်။နောက်တစ်နာရီလောက်မှာတော့ဥရောပတမက်ကရုံးချုပ်နာကမြေအောက်ရထားပူရာရုံမှာပောက်ကွဲမှုတစ်ခုထပ်ဖြစ်ပြီးတော့လူ20မကတေဆုံးပြီးတော့55ဦးဒဏ်ရာရရှိသွားတယ်လို့ဘရပ်ဆဲလ်မြို့တော်ဝန်ကဆိုပါတယ်။ဥရောပသမဂ္ဂရုံးတွေမှာအလုံးလုံးတဲ့သူတွေရုံးမလာကြဘို့ညွှန်ကြားချက်ထုတ်ထားပါတယ်။မြေရောက်ရတာပူရာတွေကနေပြီးတော့ထိခိုက်ဒဏ်ရာရပြီးတော့ကြောက်လန့်တကြားထွက်လာကြရတာတွေကိုလည်းတွေ့ရကြောင်းသတင်းတွေမှာဖော်ပြပါတယ်။ဘယ်ဂျီယံအာဏာပိုင်တွေကနိုင်ငံတွင်းအကြမ်းဖက်မှုအနေနဲ့ပတ်သက်တဲ့သတိပေးချက်ကိုအမြင့်ဆုံးသတ်မှတ်ထားပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ဂျာမနီနိုင်ငံဖရန့်ဖို့တ်ဗြိတိန်နိုင်ငံလန်ဒန်နဲ့ပြည်ထောင်နိုင်ငံပါရီနယ်သာလန်နိုင်ငံတို့ကလေဆိပ်တွေမှာလုံခြုံရေးကိုအထူးတွန်းမြင့်ချထားတာတွေ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာမှာပြည်ထောင်နိုင်ငံပါရီမြို့တော်ကလူ130တေဆုံးပြီးတော့လူ300ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုတွေအဓိကလက်သေးကိုဘရပ်ဆဲလ်မြို့တော်မှာမိသွားပြီးရပ်ပိုင်းပြင်မှာပဲဒီကနေ့အခုလိုပောက်ကွဲမှုဖြစ်ပွားတာပါ
။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဒီကနေ့လူတွေတေကြတဲ့ဘုံကွဲတိုက်ခိုက်မှုကိုကမ္ဘာတဝန်ခေါင်းဆောင်တွေကပြင်းပြင်းထန်ထန်ဝေဖန်ရှင်းချလိုက်ပါတယ်။အမေရိကန်သမ္မတ Barack Obama ကလည်းအခုလက်ရှိဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကူညီလောက်ကင်ပေးသွားမှာဖြစ်ပြီးတော့အမေရိကန်ပြည်သူတွေအနေနဲ့ဘယ်ဂျီယံပြည်သူတွေနဲ့အတူသတားရဲရည်တည်သွားမှာဖြစ်တယ်လို့ပြောပါရယ်ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကတိုက်ခိုက်မှုတွေဟာထိတ်လန့်တုန်လှုပ်စရာဖြစ်တယ်လို့ဆိုပြီးဥရောပသမဂ္ဂအနေနဲ့တန်နိုင်တယ်မြတ်ကူညီထောက်ပံ့ပေးသွားမယ်လို့ပြောပါရယ်အခုတိုက်ခိုက်မှုတွေဟာအမုန်းတရားနဲ့အကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့အကြမ်းဖက်သမားတွေရဲ့နောက်ထပ်သေးသေးနဲ့လောက်ရဖြစ်တယ်လို့မစ္စတာတက်စ်ကပြောပါရယ်EU ဥရောပသမဂ္ဂအနေနဲ့ရင်ဆိုင်နေရတဲ့အကြမ်းဖက်ချင်းချောက်မှုတွေကိုအားလုံးနဲ့အတူတကွာတုံ့ပြန်သွားနိုင်ဖို့ဘယ်ဂျီယံနဲ့ဥရောပနိုင်ငံတွေကိုကူညီထောက်ပံ့ပေးသွားမယ်လို့လည်းသူကပြောပါရယ်ပြင်သစ်သမရဖရန်ဆွာအော်လန်ကတော့ဘရပ်ဆဲလ်ကိုအကြမ်းဖက်သမားတွေတိုက်ခိုက်တယ်ဆိုပေမဲ့ဒါဟာဥရောပတစ်ခုလုံးကိုတိုက်ခိုက်မှုဖြစ်တယ်လို့အရေးပေါ်အစည်းအဝေးမှာပြောသွားပါရယ်လန်ဒန်မြို့တော်မှာတော့အရေးပေါ်ဝန်ကြီးအဖွဲ့အစည်းအဝေးခေါ်ယူပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒီတိုက်ခိုက်မှုကိုရှုတ်ချသွားတယ်လို့အကြမ်းဖက်မှုအနေနဲ့ကိုတံပြန်ဖို့ ဥရောပတစ်ခုလုံးစူးစီးရက်တည်သွားမယ်လို့ပြောပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲရဲ့အရာရှိချုပ်ဖီတာအော့မိုင်ယာကတော့အကြမ်းဖက်သမားတွေဘယ်တော့မှမနိုင်ဘူး။ကျွန်တော်တို့ဥရောပရဲ့စံနှုန်းကအမုန်းတရားတွေနဲ့အကြမ်းဖက်မှုတွေထက်အများကြီးပိုအားကောင်းပါတယ်လို့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။ရုရှားနိုင်ငံသားဌာနပြောခွင့်ရသူကတော့အနောက်နိုင်ငံတွေရဲ့မီးစားတစ်ဖက်ရေမှုတစ်ဖက်မူဝါဒတွေကြောင့်ဒီလိုတိုက်ခိုက်ခံရမှုတွေဖြစ်နေရပြီး NATO နဲ့ရုရှားကြားမပြေလည်တဲ့ဆက်ဆံရေးကြောင့်လည်းအကြမ်းဖက်မှုတိုက်ဖျက်ရေးမှာနှောင့်နှေးရတယ်လို့ပြောဆိုပါရခင်ဗျာ။
ဥရောပကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်လေးစင်းနဲ့မြေအောက်ယထာဘူရာယုံတို့မှာဒီကနေ့အခုလိုပေါက်ခွဲတိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့အမေရိကန်ပြည်အောင်စုမှာအကြမ်းဖက်တိုက်ခိုက်မှုနဲ့မကြုံတွေ့ရလေအောင်လုံခြုံရေးကိုချစ်ချင်းလိုပဲတိုးမြှင့်ထားလိုက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုရောက်နေတဲ့နေရာကနေသွားသွားလာလာမလုပ်ကြဘဲနဲ့ဘရပ်ဆဲလ်မြို့တော်မှာလည်းအများပြည်သူတုံးတဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုအသုံးမပြုကြဖို့ဘရပ်ဆဲလ်မှာရှိတဲ့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ရင်းလုံခြုံရေးအဖွဲ့ကလည်းဘရပ်ဆဲလ်ကတိုက်ခိုက်မှုတွေကိုတေချာစောင့်ကြည့်နေပါတယ်။အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်နိုင်ငံတဲလုံခြုံရေးစည်းကြပ်မှုတွေလိုအပ်သလိုထားရှိသွားပါမယ်လို့ပြောကြားသွားပါတယ်။မတင်ငါဝယ်လှောက်ရှောင်းမှုတစုံတရာတွေ့ရင်တက်ဆိုင်ရာကိုချက်ချင်းအကြောင်းကြားပေးဖို့လဲအများပြည်သူကိုတိုက်တွန်းထားပါတယ်။ကျူးဘားကိုရောက်ရှိနေတဲ့သမ္မတဘရက်အိုဘားမားကအကြမ်းဖက်မှုကိုတိုက်ဖျက်ရမှာကမ္ဘာလုံးကအစုစုစည်းစည်းလုံခြုံကြဖို့အခုပဲပြောကြားသွားခဲ့ပါတယ်။ညယောက်နဲ့ဝါရှင်တန်မြို့တွေမှာတာဝန်ရှိသူတွေကလုံခြုံရေးကိုအသေးစားတွန်းမြင့်ထားတာပါဘရပ်ဆဲလ်မှာဖြစ်တဲ့ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့ညယောက်မြို့မှာတစုံတရာဖြစ်နိုင်တယ်ဆိုတဲ့အနေအထားမျိုးမတွေ့ရကြောင်းဒါမဲ့လည်းလူစီကားတဲ့နေရာတွေယထားဂိတ်ကားဂိတ်တွေမှာရဲအဆောင်ချက်တွေတိုးချထားကြောင်းပြောပါရည်ဝါရှင်တန်မြို့တော်မှာတော့မြေအောက်ယထားဘူရာယုံတွေမှာဘုံနဲ့ခံခွေးတွေနဲ့လိုက်စစ်ဆေးနေပြီးတော့ဒါဟာကြိုတင်သတိထားချက်ပြုလုပ်ကြောင်းသာဖြစ်ကြောင်းပြောပါရည်ရှင်
ကျူးဘားနိုင်ငံပေါ်ပိတ်ဆို့ရေးရမှုတွေကိုပြန်လည်ရုပ်သိမ်းဖို့သမ္မတဥဘာမကအမေရိကန်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။နှစ်ပေါင်းများစွာအထူးကြံနေတဲ့ကျူးဘားနိုင်ငံအပေါ်ပိတ်ဆို့ရေးရမှုတွေရုပ်ဖို့အချိန်တန်ပြီလို့ကျူးဘားနိုင်ငံကိုရောက်နေတဲ့သမ္မတဥဘာမကသူ့ရဲ့မိန့်ခွန်းမှာပြောသွားတာပါ။ဒါပေမဲ့လည်းကျူးဘားနိုင်ငံဘက်ကအပြောင်းလဲတွေကိုဆက်လုပ်သွားဖို့လိုအပ်တယ်ဆိုပြီးတော့လည်းသူကတိုက်တွန်းသွားပါတယ်။ဒီကနေ့ El Gran Teatro de Havana အဆောက်အဦမှာပြောကြတဲ့ဒီသမ္မတဥဘာမရဲ့မိန့်ခွန်းဟာခီးစဉ်အတွက်အရေးပါဆုံးဖြစ်တယ်ဆိုပြီးတော့အင်ဗျူရာကပြောဆိုထားတာပါ။အဲ့ဒီနောက်မှာတော့ဒီ Tampa Bay Rays American Baseball အသင်းနဲ့ကျူးဘားမျိုးသားအသင်းတို့ကစားမဲ့ GGA Baseball ပွဲကိုလည်းသမ္မတဥဘာမာတွားရောက်အားပေးမှာဖြစ်ပါတယ်။တင်းလာနေတုန်းကတော့သမ္မတဥဘာမာဟာကျူးဘားသမ္မတ Raul Castro နဲ့တွေ့ဆုံခဲ့ပါတယ်။ American နဲ့ Cuba နိုင်ငံကြားဆက်ဆံရေးတိုးတက်မှုကိုသမ္မတဥဘာမာကချီးကျူးခဲ့ပေမဲ့ Democracy နဲ့လူ့အခွင့်အရေးအပိုင်းမှာတော့နှစ်နိုင်ငံကြားအလွန်လေးနက်တဲ့ကွာခြားမှုတွေရှိနေသေးတယ်ဆိုပြီးသမ္မတဥဘာမာကအတိအမှတ်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာရေးပါတဲ့နိုင်ငံသားရေးဌာနအပါအဝင်ဝင်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိနေပါတယ်။အစိုးရအသစ်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝင်ကြီးစည်းရုံးတွေကိုနိုင်ငံတော်သမ္မတအသစ်ဦးထင်ကျော်ကပြည်အောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းလိုက်တာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကဒီကနေ့လွှတ်တော်မှာကြေညာလိုက်တဲ့ဝင်ကြီးတွေရဲ့အမည်စည်းရုံးထဲမှာဒေါအောင်ဆန်းစုကြည်ပါဝင်မယ်မဲ့လေ။ဘယ်သူတွေကဘယ်ဝင်ကြီးဌာနကိုကင်တွယ်မလဲဆိုတာတရားဝင်အတည်ပြုထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါမဲ့လည်းထွက်ပေါ်နေတဲ့အစည်းအဝေးအရာဆိုရင်တော့ဒေါအောင်ဆန်းစုကြည်အနေနဲ့ဝင်ကြီးဌာနတစ်ခုထက်မနည်းကိုတာဝန်ယူသွားဖို့ရှိပါတယ်။နိုင်ငံသားရေးဝင်ကြီးဌာန၊သမ္မတရုံးဝင်ကြီးဌာန၊လက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနနဲ့ပညာရေးဝင်ကြီးဌာနတာဝန်တွေကိုပူးတွဲပြီးတော့ယူသွားမယ်လို့သိရပါတယ်။အစိုးရဝန်ကြီးတာဝန်ကိုယူမယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်အနေနဲ့ပါတီလုပ်ငန်းတွေနဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပါဆွံ့လွှတ်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲသမ္မတအဦးထင်ကျော်ကလာမယ့်9နှစ်တာအတွင်းမှာပြည်အောင်စုအစိုးရဝန်ကြီးဌာနကို27ဌာနပဲထားရှိဖို့လွှတ်တော်မှာတင်ပြခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့မှာတော့ပြည်အောင်စုဝန်ကြီးအမည်စည်းရုံးတွေကိုကြေညာလိုက်တာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်ကြေညာတဲ့ဝန်ကြီးတွေရဲ့အမည်စည်းရုံးထဲမှာ NLD ပါတီကပါတီဝင်6ဦး၊ပြည်ခိုင်ဖြိုးပါတီက2ဦး၊မော်မျိုးသားပါတီက1ဦးနဲ့ပြည်ပကပညာရှင်9ဦးတို့ပါဝင်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံထဲမှာချင်းကနေဖြစ်ပေါ်နေတဲ့ Zika virus ပိုးကိုပထမဦးဆုံးအကျဉ်းဖြစ်တွေ့ရှိကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေက ထုတ်ဖော်ပြောဆိုလိုက်ပါတယ်မကြသေးခင်ကမှဘရာဇီးနိုင်ငံကိုတွားရောက်ခဲ့တဲ့အသက်43နှစ်အရွယ်အမျိုးသားတဦးမှာဇီကာဗိုင်းရပ်စ်ပိုးရှိကြောင်းစမ်းသပ်တွေ့ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂဗိုလ်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်အဲ့ဒီအမျိုးသားကိုဆိုးမြို့တောင်ပိုင်းကီလိုမီတာ300အကွာမှာရှိတဲ့ဂရန်ဂျူးဆေးရုံမှာဆေးကုသမှုပေးနေပြီးယောဂမကူးဆက်နိုင်အောင်လည်းတည်ထောင်ခွဲထားတယ်လို့ယုံဟက်သတင်းဌာနကဆိုပါတယ်လက်တင်အမေရိကန်နိုင်ငံတွေမှာအဓိကတွေ့ရှိတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့်ယောဂရီဟာရေဘူးအားဖြင့်အသက်အန္တရာယ်ရှိပေမဲ့ဘရာဇီးနိုင်ငံမှာအုန်းနောက်မဖွင့်မျိုးပဲဥကောင်းသေးလေးတွေနဲ့မွေးလာတဲ့ကလေးပေါင်း4000ကျော်နဲ့ဆက်ဆက်နေတယ်လို့ယုံကြည်ရပါတယ်။ဇီကာဗိုင်းရပ်စ်ပိုးကူးစက်မှုဟာကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားပါတယ်ခင်ဗျာ။အမျိုးသားနဲ့အမျိုးသမီးတင်းနစ်ပြိုင်ပွဲတွေနဲ့ပတ်သက်လို့လိန်ခွဲခြားပြီးပြောဆိုခဲ့တာကြောင့် BNP Paribas Tennis ဖိတ်ခေါ်ပြိုင်ပွဲတွေရဲ့ညွှန်ကြားမှုနှုတ်ထွက်သွားပါတယ်။ကယ်လီဖိုးနီးယားပြည်နယ် Indian Wells မှာကျင်းပတဲ့ Tennis ပြိုင်ပွဲတွေအတွင်းတင်းငွေနေက Raymond Moe ကအဲ့ဒီလိုပြောကြားခဲ့တာပါအမျိုးသမီး Tennis ကစားသမားတွေဟာရုပ်ပိုင်းဆိုင်ရာဆွဲဆောင်မှုပဲရှိပြီးအမျိုးသားတွေရဲ့အောင်မြင်ကျော်ကြားမှုကိုမိခိုသူတွေသာဖြစ်တယ်ဆိုပြီးသူကပြောသွားပါတယ်ဒါပြင်သူကအမျိုးသမီး Tennis ကစားသမားဖြစ်မယ်ဆိုရင် Roger Federer နဲ့ Rafael Nadal တို့ဒီမွေးဖွားလာပြီးတော့ Tennis အားကစားသမားတွေဖြစ်လာတာကြောင့်ညစဉ်ညတိုင်းဖျားသခင်ရှေ့မှာဒူးထောက်ပြီးတော့ကျေးဇူးတင်ကြောင်းပြောမှဖြစ်တယ်လို့လည်း Mr. Moe ကပြောပါတယ်အမျိုးသမီးတင်းနစ်အကျော်အမဆယ်ရီနာဝီလျံစ်ကတော့ဒီမစ္စမိုးရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးဦးဆောင်ကပြင်းပြထန်ထန်ဝေဖန်ခဲ့ပြီးတဲ့နောက်အမျိုးသမီးတွေအနေနဲ့ဘယ်လိုအခြေအနေမျိုးမှမှဒူးထောက်ဖို့မလိုကြောင်းပြောဆိုပါရခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရှင်ဒီကနေ့ပြည်တော်စုလွတ်တော်မှာဝန်ကြီးဌာန20ခုအတွက်အမည်စီးရင်တွေကိုရွေးကောက်ခံသမ္မတကအဆိုပြုလိုက်ချိန်မှာပဲပြည်တော်စုဝန်ကြီးအဖြစ်ရွေးချယ်ခံရသူတွေအနေနဲ့သူတို့တာဝန်ယူခြင်းအဓိကထားဘာတွေလုပ်မလဲဆိုတာကို VOA သတင်းထောက်ကိုထက်အောင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ ng ဆန်းစုကြည်အပါအဝင်စုစုပေါင်း18ဦးကိုပြည်အောင်စုဝန်ကြီးတွေအဖြစ်ရွေးကောက်ခံသမ္မတဦးထင်ကျော်ကပြည်အောင်စုလွှတ်တော်မှာဒီကနေ့အဆိုပြုလိုက်ပါတယ်။လက်ရှိအချိန်ထိဘသူကဘယ်ဝန်ကြီးဌာနတွေအတွက်တာဝန်ယူလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့တာဝန်ရှိသူတွေကအတိအပြုပြောကြားထားခြင်းမရှိပေမဲ့လည်းဝင်ကြီးစင်းနဲ့မှာပါဝင်တဲ့သူအများစုကတော့သူတို့အနေနဲ့ဘယ်ဝင်စည်းဌာနတွေမှာတာဝန်ယူပေးဖို့ကမ်းလှမ်းခံရတယ်ဆိုတာတွေကို VOA ကိုအတိအပြုပြောကြားထားပါတယ်ပြည်ထောင်စုဝင်ကြီးနာမည်စင်းနဲ့မှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနအတွက်ကမ်းလှမ်းခြင်းခံထားရသူပါသူ့ကိုဒီဝင်ကြီးဌာနအတွက်တာဝန်ပေးရခြင်းခံရမယ်ဆိုရင်တဘောဝဘေးအန္တရာယ်နဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ဒီလိုဂျိုတိလီယာကိုဖြစ်အောင်လုပ်ရမယ်ကျွန်တော်တို့ဌာနကတကယ်တမ်းဆိုလို့ရှိရင်တော့ဒီ disaster တွေနဲ့ဥမာအဖြစ်တဘောဝဘေးအန္တရာယ်တွေပေါ့ကြောက်လာတဲ့ခါမှာကြောက်လာတဲ့ခါအဓိကပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်မှုအပိုင်းတွေမှာကျွန်တော်တို့နည်းနည်းလေးပို့ပြီးတော့ဟိုကြဲကြဲပြန့်ပြန့်နော်လှုပ်ဆောင်မှုလိုတယ်လို့ကျွန်တော်ယူဆတယ်ကျိုးတင်ကောက်ခဲ့တဲ့ပိုင်းကြီးပေါ့နော်ပြည်သူတွေအဝေးနဲ့ဆရာအောင်လို့ပါလို့ပေါ့နော်ပြည်သူတွေတကယ်တမ်းလိုက်ပါဆောင်ရွက်နိုင်အောင်အဲ့တော့ဒါမျိုးကြီးကိုကျွန်တော်တို့ဦးစားပေးပြီးတော့ဆောင်ရွက်မှာပေါ့နော
်သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနအတွက်ရထားချင်းခံထားရတဲ့ပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကသူရဦးအောင်ကိုကတော့သူလှုပ်ဆောင်မဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျန်းသမီးဒီဒီမှာလေးတဲ့ဘုရားသာသနာကိုဆက်လက်ရှင်းသိမှုနောက်ပြီးတော့လေတော့ဝင်ကြီးစီကံနေလိုက်လာဖို့အကျံကျန်တဲ့ဘာသာတွေနဲ့သဟဘာသာရှိအောင်ရောဆက်ပြီးတော့ဆက်ပြီးတော့မှနိုင်ငံပူပူကျွတ်တဲ့အဝေးကြီးထုတ်ဖို့ဆိုတာကြီးအောင်တကယ်တော့ဟိုဆက်ဝင်ကြီးပါပါလေအဲ့ဒီတော့အဲ့ဒီဝန်ကြီးကိုစိတ်ဆက်ဆုံးနေမှုတွေကိုလက်ခံရင်းဖြစ်ပါလေကျူရင်မှုအပြည့်အဝပြပါလေ
အမျိုးသားစီမံကိန်းနဲ့ဗန်နာရေးဝန်ကြီးဌာနအဖြစ်ရထားချင်းခံထားရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကတော့အသေးစားနဲ့အလက်စာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကြိုးစားဆောင်ရွက်သွားမယ်လို့ပြောပါတယ်
အဲ့ဒါကဦးစားပေးလုပ်မဲ့လုပ်ငန်းတွေမှာပါပါလေဒီမှာနိုင်ငံတကာလုံးတော့ပြတ်နေပြီလို့ရှိနေကြတာလေဟိုလုပ်ငန်းတွေလည်းအမျိုးစုံရှိတယ်အဲ့ဒါကမြန်မာနိုင်ငံတကာလုံးရှိတော့နိုင်ငံတော်ကို balance ပေါ့ညီပြီးတော့တိုးတက်အောင်လုပ်မယ်ဟို nation wide ဆိုတော့နိုင်ငံလုံးပြတ်နေလုပ်မယ်နောက်ဒီနေ့ဒီမှာ balance ကိုပြောင်းလုပ်မယ်ဆိုရင် SME ကိုဆရာတို့မကြိုက်လို့မရဘူးပေါ့ဒီမှာအဲ့တော့ SME ကတို့
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတမင်ဟာစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနဝန်ကြီးအဖြစ်ကမ်းလှမ်းခြင်းခံထားရသူဖြစ်တဲ့အတွက်သူလှုပ်ဆောင်မဲ့အရာတွေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါရစ
်အဓိကတော့ပြည်တွင်းမှာတော့ကျွန်တော်တို့ကချက်ချင်းလည်းငင်းရတော့ကျွန်တော်တို့ဒီ ကုန်သွယ်မှုစည်းစိမ်မှုအမှန်ကန်ရေးနဲ့မြန်မြန်ရေးပေါ့ဗျပုံမှန်ဖြည့်ပေါ့လေနောက်တစ်ခုကကျွန်တော်တို့က import export ပေါ့ဗျနော်ကျွန်တော်တို့ကပို့ကုန်မှာကျွန်တော်တို့က import နဲ့နိုင်ဆိုင်ကျွန်တော်ပို့ကုန်ကညှော်နေတဲ့ခါကျ trade deficit ကရှိထားတယ်ဗျရှိထားတော့ import ကတော့သူဒီနိုင်ငံခြားကုန်သွယ်ရအများစုနဲ့ပြည်တွင်းရဆက်မှုလုံးတွေဝင်တာပေါ့ဗျအဲတစ်ဖက်ကကျွန်တော်ပို့ကုန်မှာလည်းကျွန်တော်ဘာပဲဖြစ်ဖြစ်ပေါ့အဲပို့ကုန်တိုးတဲ့ရရှိရေးနဲ့ကျွန်တော် trade group ကိုလည်းကျွန်တော်တို့ကလာဒီပုံမကျပြန်းတဲ့နိုင်ငံတွေများဆုံးရောက်ဖို့တော့ကျွန်တော်တို့ကကြိုးစားမှာပေါ့ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကလည်းကာလုံးလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ထဲမှာပါတဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တမနာယုံဝန်ကြီးပညာရေးဝန်ကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးတွေအဖြစ်တာဝန်ယူဆောင်ရွက်မယ်လို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပေမဲ့လည်းပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာစောမြင့်မောင်ကတော့ဒါနဲ့ပတ်သက်လို့အတိအပြုပြောကြားထားခြင်းမရှိပါဘူးဒါပေမဲ့လည်းဒေါန်ဆန်းစုကြည်ဟာပြည်အောင်စုဝင်ကြီးအဖြစ်တာဝန်ပေးရခြင်းခံရမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ပေးရမှာဖြစ်တယ်လို့ပါတီရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပါဝင်ဆောင်ရွက်ခွင့်ရတော့မှာမဟုတ်ပါဘူးဒီကနေ့အဆိုပြုလိုက်တဲ့ဝင်ကြီးတွေကိုကန့်ကွက်တဲ့လွတ်တော်ကိုယ်စားလှယ်မရှိဘူးဆိုရင်မတ်လ22ရက်နေ့မှာသက်ဆိုင်ရာဝင်ကြီးဌာနတွေအတွက်ဝင်ကြီးတွေအဖြစ်အတည်ပြုတော့မှာဖြစ်ပါရခင်ဗျာ
ကိုထက်အောင်တင်ပြသွားတော့ပါရှင်။အခုတော့ဝန်ကြီးစီးရင်တွေအပေါ် NLD ပါတီရဲ့အထက်မဟာမိတ်တိုင်းရင်းသားပါတီတွေကကြိုဆိုလိုက်တဲ့သတင်းတင်ပြချင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ဖွဲ့စည်းမဲ့အစိုးရတစ်ဝန်ကြီးတွေစီးရင်တွေကိုဒီကနေ့ထုတ်ပြန်လိုက်တဲ့အချိန်မှာ NLD ပါတီရဲ့အထက်မဟာမိတ်တိုင်းရင်းသားပါတီတွေကကြိုဆိုလိုက်ကြပါတယ်။ရှမ်းရခိုင်နဲ့ဇွန်မီပါတီတွေကအစိုးရအဖွဲ့ဝင်စီးရင်မှာသူတို့ပါတီတွေမပါဝင်ပေမဲ့လည်းပူးပေါင်းဆောင်ရွက်တာတွေတချို့ပါတီကလွတ်တော်ရင်ပူပေါင်းဆောင်ရွက်ဖို့ညွှန်ကြားထားတာရှိသလိုတချို့ကတော့ပြည်내အစိုးရအစင်မှာနှစ်ဖက်ညှိနှိုင်းဆွေးနွေးပြီးပူပေါင်းဆောင်ရွက်ဖို့ပြင်ဆင်တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အများစုအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကနေ့အစိုးရဝန်ကြီးစီရင်ထုတ်ပြန်ရမှာ NLD ပါတီဝင်ပြင်ပပညာရှင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်မွန်မျိုးသားပါတီဝင်တို့ကိုရွေးချယ်ထားတာဖြစ်ပါတယ် NLD ပါတီနဲ့နှစ်ပေါင်း20ကျော်ကြာမဟာမိတ်အဖြစ်လက်တွဲခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအစိုးရအဖွဲ့မှာသူတို့ပါတီကမပါဝင်ပေမဲ့လက်ရှိထုတ်ပြန်လိုက်တဲ့အစိုးရအစ်စ်ကိုကြိုဆိုတယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်
လက်ရှိကျင်းရပြည်သာသင်းတွေကြီးလိုက်မယ်ဆိုရင်အားရကျင်းရချက်ကောင်းပါလေ။ကျင်းရတတ်တွေတော်တဲ့မှန်ကန်တဲ့ပုံပုံတွေစမဲလို့ယုံကြည်ရတဲ့လူတွေကြီးပါပဲ။အဲတော့အားလုံးတက်ညီလက်ညီဝိုင်းဝန်းလှုပ်ဆောင်ကြမယ်ဆိုရင်တော့ထူးခြားတဲ့အတွင်ပြောင်းမှုပြည့်တော့ဖြစ်လာနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
။ SNLD ပါတီအနေနဲ့အစိုးရအဖွဲ့မှမပါဝင်ပေမဲ့လွတ်တော်အစဉ်တိုင်းမှာ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဦးဆိုင်လိတ်ကစစ်ပြောပါတယ်
။အဲပူးပေါင်းဆောင်ရွက်တယ်ဆိုတာနှစ်ပိုင်းရှိမှာပေါ့နော်။ဆွတ်တော်ပိုင်းမှာတော့အဆိုင်ရာဆွတ်တော်ကိုယ်စားလှယ်အကုန်လုံးကိုပြင်ကြည့်နေရှမ်းပြည်နယ်နောက်ကြောင်စုဆွတ်တော်အဆင့်ပေါ့နော်ဒီဆွတ်တော်၃အလုံးမှာရှိတဲ့ကျွန်တော်ကိုယ်စားလှယ်တွေကိုအဆိုင်ရာအနိုင်ရပါတီရဲ့ဆွတ်တော်ကိုယ်စားလှယ်များနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုင်းညွှန်မှုတော့ပေးထားပြီးပါတယ်။ဆွတ်တော်ပိုင်းမှာပါဝင်ဖို့ကြတော့ကျွန်တော်ပါတီအနေနဲ့လှုပ်ဆောင်ရမယ့်လုပ်ငန်းတာဝန်နောက်ပြီးတော့မှကျွန်တော်တို့သွားကျင်တဲ့လမ်းကြောင်းပေါ့နော်တာဝန်တရားတွေတင်ညာပြီးတော့မှထားဆောင်မဲ့လူကြီးအရေးကြောက်ကလည်းနည်းပြီးတော့ကျွန်တော်တို့အန်တီမရေကျက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဒီလိုငင်းကြမ်းရေးပေါ်ဆောင်ရေးစတဲ့ကိစ္စတွေကျတော့လေလုံးဆွာတိတ်ညာနေလို့ပါအခြားတူကိစ္စမရှိပါဘူးခင်ဗျာ
ENP ကရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အစိုးရအသစ်အနေနဲ့လက်နက်ကင်ပြိပခနဲ့လူမျိုးရေးပြိပခတွေကြောင့်အထီးအခိုက်မခံတဲ့ရှမ်းနဲ့ရခိုင်ပြည်နယ်တင်းကျင်းအေးချမ်းရေးအတွက်ရှမ်းနဲ့ရခိုင်ပါတီကိုမဟာမိတ်ကောင်းအဖြစ်ပုံဖော်ဖို့လိုအပ်ကြောင်းထောက်ပြပါတယ်
ရှမ်းနဲ့ရခိုင်ဒီအမှန်တရားရေးကြည့်တဲ့ပြည်နယ်နဲ့အမှန်တန်ဆက်တဲ့နေရာမှာရှိရဲလက်နက်ကင်ပြိပခရဲ့လူရည်ပြိပခရဲ့ဆိုတာမျိုးကိုပြန်သုံးသပ်ရင်ရခိုင်နဲ့ရှမ်းကိုမဟာမိတ်ကောင်းအောင်ဖြစ်လာမယ့်ပြည်ထောင်စုဆိုရပုံဖော်နိုင်မှဒေသတည်ငြိမ်ရေးနဲ့ပြည်ထောင်စုတည်ငြိမ်ရေးနော်စစ်မှန်တဲ့အခက်ရစေရေးကဒီကျွန်တော်တို့ပြည်စည်းပုံချေခံဥပဒေကိုပြည့်စုံနိုင်ဒီပေါ်နိုင်တဲ့ဆိုရလည်းပြပါလိမ့်မယ
်အစိုးရအသစ်နဲ့ပူးပေါင်းဆောင်ရွက်မဲ့အပိုင်းကိုတော့ဒေါက်တာအေးမောင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ကတော့ရက်တရအတွင်းမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ policy နဲ့အစိုးရဖွဲ့အကောင့်တွေဖွင့်နိုင်တဲ့လုပ်ငန်းတွေကိုနော်ကျွန်တော်တို့အပြန်ပြန်လည်သုံးသပ်ပြီးမှရှစ်ဆက်ပြီးဘလို့တွားမယ်တွားတယ်ဆိုတာလေးကိုကျွန်တော်တို့ပြုသဖို့နဲ့နော်ထောက်ပြပေးသွားဖို့ညှိနှိုင်းထားပါတယ်
ANP ပါတီဟာ ALD ခေါ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ RNDP ခေါ်ရခိုင်အမျိုးသားတိုးတက်ရေးပါတီတို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီး ALD ပါတီဟာ1990ရွေးကောက်ပွဲနောက်ပိုင်း NLD ရဲ့မဟာမိတ်ပါတီအဖြစ်ရည်တည်ခဲ့ပါတယ်။အရင် ALD ပါတီဥက္ကဋ္ဌဦးဝေးတာအောင်ကိုအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌအဖြစ်လက်ရှိရွေးချယ်ထားပါတယ်။1990ပြည့်ရွေးကောက်ပွဲနောက်ပိုင်း CRPP ခေါ်ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီအဖွဲ့ဝင်အဖြစ် NLD ပါတီနဲ့မဟာမိတ်အဖြစ်ဆောင်ရွက်ခဲ့တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌပူးကျင့်ရှင်းထံကတော့လက်ရှိ NLD ပါတီကအစိုးရဖွဲ့စည်းတဲ့အပေါ်မှာအခုလိုပြောဆိုပါတယ်
ကျောင်းကျင်းတန်တော်များဆိုပေမဲ့လည်းကျွန်တော်တို့တော့တန်တင်ပါတာလို့ထင်ရှိနေတော့တို့ပါတီနိုင်တဲ့ရောအမေရပါတီဆိုရင်တော့တို့လောက်ထားတာကိုကျွန်တော်တို့ကကန့်ကွက်မှုလေးတိရှိဖို့ပေါ့ဗျာကျွန်တော်တို့ကတော့အမေရပါတီရဲ့ဆုံးရချက်ကိုလိုက်နာဖို့ကျွန်တော်တို့ကအဲ့လိုပဲနေကြတာပါ
ပြည်ထောင်စုအစိုးရအဖွဲ့မှ NLD ပါတီရဲ့မဟာမိတ်တွေဖြစ်တဲ့ရှမ်းရခိုင်နဲ့ဇိုမီပါတီကကိုယ်စားလှယ်တွေပါဝင်တာမရှိပေမဲ့ရှမ်းနဲ့ရခိုင်ပါတီတွေကတော့ပြည်내အစိုးရဖွဲ့စည်းရမှာပြည်내ဝန်ကြီးချုပ်ကိုသူတို့ပါတီကကိုယ်စားလှယ်ကိုခံထားဖို့အတွက်တောင်းဆိုထားတာတွေရှိနေပါတယ်
။ကိုမိုဇော်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာသမ္မတဦးထင်ကျော်တင်သွင်းတဲ့ပြည်ထောင်စုဝန်ကြီးနာမည်စည်းမှာပါဝင်လာပြီးကြံကြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မယ်ဆိုပြီးတော့သတင်းထွက်နေတဲ့စာရေးဆရာဒေါက်တာဖေမြင့်ကိုစာနယ်ဇင်းသမားတွေကကြိုဆိုလိုက်ကြပါတယ်။ဥဖေမြင့်သာကြံကြားရေးဝန်ကြီးဖြစ်လာမယ်ဆိုရင်မြမစာနယ်ဇင်းလောကပုံမလွတ်လပ်ပွင့်လင်းလာလိမ့်မယ်လို့မျှော်လင့်ကြသလိုစာနယ်ဇင်းလွတ်လပ်ခွင့်တွေကိုနားလည်တဲ့သူအဖြစ်လည်းပြောဆိုနေကြပါတယ်။အပြည့်စုံကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင်
။ပြည်ထောင်စုလွှတ်တော်မှာသမ္မတဦးထင်ကျော်တင်သွင်းတဲ့ဝင်းကြီး၁၈ဦးထဲမှာပြန်ကြားရေးဝင်းကြီးဖြစ်စာရေးဆရာဒေါက်တာဖေမြင့်ကိုအမိစင်းရင်တင်သွင်းခြင်းခံခဲ့ရတာပါသူဟာမြမစာနယ်ဇင်းကောင်စီမှာပထမ၅နှစ်တာကာလအတွင်းမှာကောလက်ရှိမှာကောတာဝန်ယူနေသူတဦးဖြစ်ပြီးမျှတတဲ့သဘောထားရှိသူနာမည်ပြည့်မရှိသူဖြစ်ထင်ရှားပါတယ်သူ့ကိုစာနယ်ဇင်းသမားတွေကတော့ပြန်ကြားရေးဝင်းကြီးဖြစ်လာမယ်ဆိုရင်မြမစာနယ်ဇင်းလောကကိုသိနာလေတဲ့သူဖြစ်တဲ့အတွက်စာနယ်ဇင်းလွတ်လပ်ခွင့်နဲ့ပုံမောရရှိလာလိမ့်မယ်ဆိုပြီးမျှော်လင့်ထားကြတာပါ Tomorrow သတင်းဌာနရဲ့ Editor ချုပ်စာနယ်ဇင်းသမားဦးစော်သက်ထွေးကတော့စာရေးဆရာကြီးဖေမြင့်ပြန်ကြားရေးဝန်ကြီးဖြစ်လာမယ်ဆိုရင်မြမစာနယ်ဇင်းအခြေအနေကိုနားလည်ပြီးမီဒီယာမှာဘာတွေလိုအပ်တယ်ဆိုတာကိုသိနာလေသူမှုကောင်းမွန်တယ်ဆိုပြီးအခုလိုသုံးသပ်ပြောဆိုပါတယ
်ဆရာဖေမြင့်ဖြစ်တာတော့ကျွန်တော်တို့မီဒီယာသဘာဝတွေကတော့ဟိုကျင်းတ်သဘောကျပါတယ်ဘာလဲဆိုတော့ပြီးခဲ့တဲ့၅နှစ်တွင်မီဒီယာရဲ့အခြေအနေကိုနားလည်တယ်နောက်တစ်ခုကမီဒီယာပါရီလိုအပ်တယ်ဆိုတာလည်းသူသိတယ်လေ
ဒလီရီဂျာနယ်ရဲ့ editor စာနယ်ဇင်းသမားစိုင်းထွန်းအောင်လွင်ကတော့စာရေးဆရာကြီးဖေမြင့်ဟာနာမည်ကောင်းတဲ့ထင်ရှားကျော်ကြားတဲ့အပြင်ဘယ်အစိုးရပဲတက်လာတက်လာရည်တည်ချက်မှန်ကန်သူဖြစ်တာကြောင့်ဝင်းကြီးကောင်တူဖြစ်လာမယ်ဆိုတာကိုတန်တရားဖြစ်เสียရတော့မလို့ဘူးလို့ဆိုပါတယ
်ဒီကတော့ဒီကတဲ့ရှေ့ဆေးရလက်ဆက်ဒီမှာပဲကြည့်ရပါလို့ကြည့်ရတချို့စာနယ်ဇင်းသမားတွေကတချို့အစိုးရနဲ့တအားကတ်သွားတာတို့ဘာလို့ရောရောင်တာတို့ရှိကြနေတယ်သူတို့ကအဲ့ဒါမျိုးလုပ်ခဲ့တာမရှိဘူးရိုးသားတူချင်မှုလည်းရှိတယ်ပေါ့ဒီတော့ပေါ့လက်ရှိရနေတဲ့အနေအထားချက်လဲပုံပြီးလက်လက်ခွင့်တွေရလာတယ်စာနယ်ဇင်းခွင့်ရေးတွေပုံပြီးရရှိလာမယ်လို့လည်းမျှော်လင့်ထားတယ
်ဒါပေမဲ့ဒီမိုကရေစီအစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်တွေပုံမရရှိအောင်လှုပ်ဆောင်ပေးဖို့ကတော့အစိုးရကထိန်းချုပ်မှုတွေမရှိဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ်။စာရေးဆရာကြီးဖေမြင့်ကိုသူတာဝန်ယူရပြီဆိုရင်စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်ဘယ်လောက်ထိလှုပ်ဆောင်နိုင်မလဲဆိုတာကိုမေးတဲ့အခါမှာတော့ပြန်ကြားရေးဝန်ကြီးအဖြစ်တိတိကျကျရွေးချယ်ခံရပြီဆိုတော့မှသာပြောဆိုခြင်းနဲ့အကြောင်းအခုလိုပြောပြပါတယ်
။ Confirmation ပေါ့နော်။အဲပြီးတော့မှပဲ interview လေးပါလေအဲ့ဒါလှုပ်တာကောင်းတယ်လို့အဲ့လိုဘူးတော့လို့လို့မကောင်းသေးအောင်နည်းနည်းဆော့ပါသေးတယ်။
စာရေးဆရာကြီးဒေါက်တာဖေမြင့်ဟာရခိုင်ပြည်တန်တွဲမြို့ဇာတိဖြစ်ပြီး1985ခုနှစ်မှာစေတက္ကသိုလ်1ရန်ကုန်ကနေ MBBS ဖွဲ့ကိုရရှိခဲ့ပါတယ်။စေချောင်းသားဘဝကနေစာပေတွေရေးသားခဲ့ပြီး1988ခုနှစ်ကနေ1988ခုနှစ်အတွင်းအထွေထွေကုဆရာဝန်ဖြစ်ဆောင်ရွက်ခဲ့ပါတယ်။1988ခုနှစ်အထိပြင်ပအထွေထွေယောဂကုဆရာဝန်ဖြစ်ဆောင်ရွက်ခဲ့ပြီးနောက်စာပေလုပ်ငန်းတစ်ခုတည်းကိုသာလုပ်ကင်ခဲ့တာပါဆရာဖေမြင့်ဟာလူသုံးကုန်ပစ္စည်းရောင်းသူများနဲ့အခြားဝိထုတို့များစာအုပ်နဲ့1995ခုနှစ်မှာအမျိုးသားစာပေစုဝိထုတို့ဘောင်းချုပ်စုရရှိခဲ့ပြီးသူ့ရဲ့ဘာသာပြန်စာအုပ်တွေဟာလည်းစာဖတ်သူတွေအတွက်ဘဝသင်ခန်းစာတွေရရှိစေခဲ့သလိုစိတ်ခွန်အားတွေရရှိစေခဲ့တဲ့စာပေတွေအဖြစ်လူငယ်တွေကြားမှာထင်ရှားခဲ့ပါတယ်ရှင
်မအေးအေးမဆူစီတင်ပြသွားတာပါရှင်ခုတော့အာနာလွဲပြောင်းရင်းနဲ့ပတ်သက်လို့ သဘောတူညီချက်တချို့ရပြီဆိုတဲ့အကြောင်းတင်ပြပါမယ်။2015ရွေးကောက်ပွဲအနိုင်ရပါတီ NLD ကဖွဲ့မဲ့အစိုးရအဖွဲ့ကိုချောချောမှုမှုအာဏာလွှဲပြောင်းနိုင်ရေးအတွက်လက်ရှိဦးသိန်းစိန်အစိုးရတာဝန်ရှိသူတွေနဲ့ NLD ကိုယ်စားလှယ်တွေအကြားအသွင်ကူးပြောင်းရင်းနဲ့အာဏာလွှဲပြောင်းရေးဆိုင်ရာဆွေးနွေးဆောင်ရွက်တဲ့နေရာမှာသမရအာဏာအလွှဲပြောင်းအခမ်းအနားအသေးစိတ်စီစဉ်တဲ့ပတ်သက်လို့နှစ်ဖက်သဘောတူညီမှုရပြီလို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါရယ်။အာဏာလွှဲပြောင်းတဲ့မလ30ရက်ညပိုင်းမှာသမရအိမ်တော်ထဲမှာညစာစားပွဲကို NLD ဖက်ကခံခံနာနာလုပ်မယ်လို့လဲဆိုပါရယ်ဒီကနေ့ဆွေးနွေးဖြစ်တာနဲ့ပတ်သက်လို့ဦးရထွတ်ကို VOA မြန်မာပိုင်းကသတင်းထောက်မမေခါကဆက်သွဲမြင်းမြန်းထားပါရယ်ရှင
်ပထမဆုံးတစ်ချက်ကတော့ကျွန်တော်တို့အရင်တုန်းကကြီးလို့မပြတ်သေးတဲ့နိုင်ငံတော်သမရအိမ်တော်မှာလုပ်မယ်တာဝန်လွှဲပြောင်းတဲ့အခမ်းအနားအစီအစဉ်ကိုနှစ်ဖက်သဘောတူပါရယ်ဒုတိယချက်ကတော့ဝင်ကြီးတွေဥဌာဏလိုက်အတည်ပြုပြီးတဲ့အခါမှာဝင်ကြီးအစ်တေတွေနဲ့ကျွန်တော်လက်ရှိဒီဝင်ကြီးဌာနတွေမှာလာပြီးတော့မှချိုးတင်သေးတာရှိရှိမှုတွေတောင်းရနိုင်ဖို့အတွက်ကျွန်တော်အစီအစဉ်တွေကြည့်ပါတယ်။သုံးကတော့ဥဝင်ထိန်သူဘက်ကတင်ပြတဲ့အဲ့ဒီနေ့မှာပေါ်တာဝန်တော်ကြောင့်လို့ရှိရင်ညနေမှာသူတို့အစိုးရဖွဲ့သေးရဲ့အစီအစဉ်နဲ့သမရအိမ်တော်မျက်ချင်းကျမှာသူတို့ညစာစာဝတ်တစ်ခုကိုကျွန်တော်ခန်းခန်းနာသူတို့လုပ်ဖို့အစီအစဉ်နေတာရှိပါတယ်။အဲ့လိုခန်းနာကိုခန်းခန်းနာလုပ်နိုင်ဖို့အတွက်လိုအပ်တဲ့ကိစ္စတွေကိုကျွန်တော်ဘက်ကကြီးနိုင်ပြတာတွေရှိပါတယ်။အနမန်သေးချက်ကတော့ဝင်ကြီးစစ်တွေနေထိုင်တဲ့အိမ်တွေမှာလိုအပ်တဲ့လိုအပ်ချက်တွေနဲ့ပတ်သက်လို့သူတို့ကသုံးပြတာရှိပါတယ်။နံပါတ်5ကတော့တာဝန်လွှဲပြောင်းမဲ့အခမ်းအနားမှာမီဒီယာတွေပိတ်ကြမ်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးပါတယ်
။ပထမဦးဆုံးအချက်ကိုသဘောတူတာကတော့ဘယ်လိုမျိုးသဘောတူလိုက်တာလဲ။ဟိုပထမအကယ်လို့ပတ်သက်အဆုံးပြထားတာကကျတော့ဒီသမလွှဲပြောင်းရေးမှာအလေးပြုတဲ့ရှင်းလင်းမှာစိတ်စာရေးလုပ်သွားမယ်ဆိုတဲ့အစီအစဉ်တွေထည့်သွင်းထားတယ်ဆိုတော့အဲ့ဒါကိုပထမ
အနေဒီကလက်မခံဘူးဆိုတဲ့ကိစ္စရှိနေရဆိုတော့အဲ့ဒါကအနေဒီကလက်ခံသွားပြီလားကျွန်တော်တို့ရင်တော့တင်ပြတော့နှစ်ပိုင်းရှိတာဟုတ်လားတစ်ခုကတော့အဲစုတော့ခွင့်နဲ့အလေးပြုမယ်ပြီးရင်ဟိုကျွန်တော်တို့တရားသဘာဝပြင်ပုံထူထားတဲ့တတမန်ခမ်းမတယ်မှာတောင်းဟိုဆလွယ်သွဲပြောင်းမှာပေါ့ဟု
တ်
အဲ့ဒီမှာမြန်မာကပြောတဲ့ဂိုဘူးတပ်ဖွဲ့နဲ့လုံမဲ့အစီအစဉ်တော့ပြတ်သွားတယ်ပေါ့ဒီလိုဆိုတော့အဲ့ဒီချက်ချင်းကြီးမှာတို့ကညစာစားဖို့အတွက်ကြိုးချင်းချိုးတင်ပြင်ဆင်တာတွေလုပ်နေမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲ့ဒါကိုတော့မထည့်တော့ဘဲနဲ့ရောက်တာနဲ့သမရာဥသိမ့်စိန်ကသမရာတိကိုကျူဆူပြီးတော့တတမခမ်းမမှာပဲတာဝန်တွေဆလွယ်ရွယ်တွဲပြောက်ပြီးတဲ့ခန္ဓာနောက်အိမ်တော်ဝင်တန်းနေနဲ့မိတ်ဆက်ပြီးတဲ့အစီအစဉ်တွေဆက်လုပ်မှာပါ
။ဆွဲကြောင်းနိုင်နဲ့ပတ်သက်ပြီးမီဒီယာသတင်းကိုအကြေလို့ဘယ်လိုများမြင်နိုင်ထားပါလဲဆို
။အဲ့ဒါတော့ကျွန်တော်တို့မလုပ်ဘူးပြီးတော့ကျွန်တော်တို့ကလည်းပုံမှန်နဲ့ပြောပြလိုက်တာအစိုးရတိကဘာလို့တာဝန်တွဲပြီးတာနဲ့အဲ့ဒီနဲ့ပတ်သက်လို့သတင်းထုတ်ပြန်တာအလုံးကိုအစိုးရတိကလုံးဝမှသိတာမဟုတ်အဲ့ဒီသမိုင်းအိမ်တော်မှာပြုလုပ်တဲ့ခန္ဓာတွေမှာမီဒီယာအဖွဲ့တွေကိုဘယ်လိုပုံစံတွေနဲ့ဖိတ်ကြားမယ်ဘယ်လိုပုံစံတွေနဲ့သတင်းယူပေးခြင်းလဲဆိုတော့ဒါအစိုးရဒီမိုကရေစီဖွဲ့ချုပ်ဘက်ကလည်းသုံးဖြတ်ပါလို့ကျွန်တော်ဘက်ကအထူးပြုတယ်။ဥပဒေကလည်းအဲ့ဒါကိုလက်ခံပြီးတော့သူတို့ဘက်ကပြန်စဉ်းစားပြီးလုပ်မယ်လို့ပြောပါတယ်။အဲ့ဒီစီစဉ်ကတော့သူတို့ပဲသုံးဖြတ်မှာဖြစ်ပါတယ်။ဆက်ပြီးတော့အသေးဖွဲ့သူတို့ဘက်ကလိုအပ်တဲ့ကိစ္စတွေကျွန်တော်မလုပ်ပြရမယ့်ကိစ္စရှိရင်တော့ကျွန်တော်ဘက်ကဥတော်သေးနဲ့သူတို့ဘက်ကဒေါက်တာပြူအောင်ကြားမှာပဲတိုက်ရိုက်ဆက်လုပ်ပြီးလုပ်ကြမှာ
။သမရာကြီးနဲ့ပတ်သက်ပြီးတော့ပါသမရာကြီးနေလေဒီတာဝန်အလွှဲပြောင်းပြီးသွားပြီဆိုရင်သမရာကြီးရဲ့အခန်းခံလာကဘလိုပုံစံမျိုးနဲ့ဆက်ရှိသွားမလဲဟိုတခါလဲနေဘူးပါလေနိုင်ငံရေးဆက်ရှင်ပေါ်မှာလဲဆက်ရှိသွားမလားဘလိုပုံစံမျိုးနဲ့ဆက်ရှိမလဲဆိုတာကိုတတိကျလေးများသိလို့ရတယ်လားရှင
်ပထမဆုံးတစ်ချက်ပြောတော့ဗျာသမရာတာဝန်လွှဲပြောင်းပြီးသွားရင်တော့သူကဟလာကျွန်တော်အမေရိကန်နိုင်ငံတို့လိုဒီမိုကရေစီနိုင်ငံတွေမှာလဲရှိတဲ့ဟလာနိုင်ငံရဲ့သမရာဟောင်းအဲဒါစိတ်မင်းနေနဲ့သူရှိမှာပေါ့ဒုတိယကတော့ဒီသက်ဆိုင်ရာပါတီမှာတော့သူကကိုကြီးဘုံခြေကဥပဒေပြတမရမလုံးတော့ဘူးဆိုရင်သက်ဆိုင်ရာပါတီတာဝန်သူပြန်လဲထမ်းဆောင်လို့ရတယ်ကြောင့်မလို့သူရဲ့ဥက္ကရာရသူပြန်လဲထမ်းဆောင်မှာပေါ့အဲ့တော့သူရဲ့ပါတီနဲ့ပတ်သက်ပြီးတော့သူစိတ်တော်ရှိနေမှာပေါ့ဒါကတော့နောက်ပိုင်းကျရင်တော့ဒါသူရဲ့တစ်ခါဆုံးဖြတ်ဖြစ်မှာပေါ့
သမရအာဏာလွှဲပြောင်းရေးနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကိုမှတ်မိခါကမင်းမြန်တင်ပြသွားတာပါရှင်။ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ကြပါတယ
်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် March လ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 24 25 32နဲ့52တို့ကနေည10နာရီအထိဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ Mark Kim ဖြူတွေကတင်ပြထားပါတယ်ရှင်။
ဒီနေ့ပတ်တွင်အမေရိကန်ပြည်ထောင်စုသမ္မတလောင်းပနာမရွေးပွဲတွေမှာဒီမိုကရက်တစ်ပါတီဘက်ကဟယ်လရီကလင်တန်နဲ့ရီပပ်လီကန်ပါတီဘက်ကဒေါ်နယ်ထရမ့်တို့ဟာသူတို့ပါတီတွေအတွင်းမှာအသီးသီးအနိုင်ရမယ့်အလားအလာတွေရှိနေပါတယ်။ဒါကြောင့်ဒီနိုဝင်ဘာအထူးတွေရွေးကောက်ပွဲကြရင်ထိတ်တန့်ရင်ဆိုင်တွေ့ကြတော့မှာမို့အခုကတည်းကအပြန်အလှန်ထိုးနှက်နေကြပါပြီ။သူတို့လူဦးရှင်ပြိုင်လာကြမယ့်အလားအလာကို VOA သတင်းတောက်ချင်မတ်လုံးပေးပို့တဲ့သတင်းကိုအခြေခံပြီးတော့တင်ပြပေးပါမယ်။Republican Party မှာထိတ်ဆုံးကအနိုင်ရနေတဲ့ Donald Trump ဟာနောက်ဆုံးကျင်းပခဲ့တဲ့ပနမရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့သူ့ရဲ့အောင်ပွဲကိုတော့ Florida ပြည်နယ်ကဈေးကန်အပန်းဖြေခမဆောင်ကြီးတစ်ခုထဲမှာထောက်ခံသူတွေနဲ့အတူဆင်နွှဲခဲ့ပါတယ်။ဒါပေမဲ့အချိန်နည်းနည်းမှအလဟတ်သက်ဖြစ်မခံပဲ Democratic Party ဘက်မှာထိတ်ဆုံးရောက်နေတဲ့ Hillary Clinton ကို Instagram လူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုတစ်ခုနဲ့သူကထုတ်နှက်လိုက်ပါတယ်သူရဲ့နောက်ဆုံးမဲဆွဲလှုပ်ရှားမှုတွေမှာတော့ Republican Party တွင်ကွဲလွဲမှုတွေကိုပြန်လည်ညှို့အောင်ဆူဆီးသွားမယ်လို့ဆိုပြီးပြောင်းလဲမဲဆွဲလာနေပါတယ
် We have to bring our party together. We have to bring it together. We have
ကျွန်တော်တို့ပါတီကိုဆူဆီးရပါမယ်။စီးလုံးညှို့အောင်လုပ်ရပါမယ်။ Republican Party ဟာကမ္ဘာသတင်းလောကမှာထိတ်ဆုံးရောက်စေနိုင်မယ့်ကိစ္စတချို့ကျွန်တော်တို့စီမှာဖြစ်နေပါတယ
်။ Republican Party အတွင်းမှာ Trump နဲ့ပြိုင်ဘက်နောက်ဆုံးနှစ်ယောက်သာကျန်တော့တာပါ။Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ပါ Mr. Kasich ကတော့သူ့ရဲ့ဒီအမေရိကန်ပြည်နယ် Ohio မှာပြီးခဲ့တဲ့နောက်ဆုံးအင်္ဂါနေ့ပနမရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အခုလိုဆက်ပြီးတော့အခြေအနေကောင်းလာတာပါပါတီကိုပြန်လည်ဆွစည်းမယ်ဆိုတဲ့ Trump ရဲ့စင်ကာပူပြောဆိုချက်ဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးလို့ပါတီတစ်ဖက်စလုံးကပုံကူတွေပါဝင်တဲ့မူဝါဒရေးရာဌာနက John Fortier ကပြောပါတယ်
If it is the case that Republican elites start to recognize
သူဝဲသမရလောင်ဖြစ်လာနိုင်တယ်လို့ Republican ခေါင်းဆောင်ပိုင်းကအတိမတ်ပြုပြောရမယ်ဆိုရင်တော့တချို့ကတော့ပုံအော်ထောက်ခံခြင်းကြားပါလိမ့်မယ်။ဒါပေမဲ့လည်းပါတီကိုပြန်လည်ညီညွတ်အောင်လုပ်ရတာကတော့တာမန်ထက်ပိုခက်နိုင်ပါတယ
်။ Democratic Party ဘက်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ပနမရွေးပွဲတွေအထူးသဖြင့်ဒီ Florida နဲ့ Ohio ပြည်နယ်တွေမှာ Hillary Clinton အနိုင်ရလိုက်တာနဲ့အမျှသမရလောင်ဖြစ်လာဖို့ခြေလှမ်းကြီးကြီးလှမ်းနိုင်လိုက်တာဖြစ်ပါတယ
်။A candidate for president called for rounding up 12 million immigrants.
သမရလောင်းတယောက်ကရွှေ့ပြောင်းအခြေချနေထိုင်သူ12တန်းကိုအတင်းကျပ်ပြန်ပို့မယ်။မွတ်စလင်တွေကိုပြည်ဝင်ခွင့်ပိတ်ပင်မယ်။နှင်းပန်းနှိပ်စက်တာကိုခွင့်ပြုမယ်ဆိုရင်သူဟာဘလို့မှအင်အားကောင်းနိုင်မှာမဟုတ်ပါဘူး။သူမှားနေပါပြီ
။ Hillary Clinton Democratic Party သမရလောင်းဖြစ်လာနိုင်ခြင်းရှိတာက Trump ကိုပါတီတွင်းညီညွတ်မှုရအောင်လုပ်ပေးရကြသွားနိုင်တယ်လို့American တက္ကသိုလ်က Alan Lichtman ကတုံ့တက်ပါတယ
် A lot of establishment figures are going to at least nominally
if not Republican Party တွေကအမေရိကန်တွေက Trump ကိုတက်တက်ကြွကြွမဟုတ်ရင်တော့မှလူကြားကောင်အောင်ဖြစ်ဖြစ်ထောက်ခံကြပါလိမ့်မယ်ဒါက Trump ကိုချစ်လို့တော့မဟုတ်ဘဲနဲ့ Hillary Clinton ကိုမုန်းလို့ဖြစ်ပါလိမ့်မယ်ဆိုတော့ Republican တွေကိုရွေးစွာအဆုံးခိုက်တဲ့ညီညွတ်စီနိုင်တဲ့သူကတော့ Hillary Clinton ပဲဖြစ်ပါလိမ့်မယ
်ပါတီတွေသမရလောင်းရွေးချယ်မှုတွေကိုတော့ဇူလိုင်လပါတီညီလာခံတွေချင်းပါတဲ့အချိန်ကြမှာအတည်ပြုနိုင်မှာပါဒါပေမဲ့လို့ Mrs. Clinton နဲ့ Trump တို့ပဲနောက်ဆုံးသမ္မတလောင်းတွေအဖြစ်နဲ့ထိတိုက်တွေ့လာနိုင်ပွဲရှိနေရပါရှင
်။ American နိုင်ငံရဲ့အကြောင်းသိကောင်းစရာကို Mark Kim ဖြူထွေးကစူးစီးတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူ Mark Kim ဖြူထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ။
တော်ရရှိမြတ်ခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသစ်မှာတိုင်းဒေသကြီးရဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းငင်းငင်းရေးလက်နက်ကန်ပရိပတ်တွေအဆုံးသတ်ရေး ကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲတိုင်းသားလက်နက်ကင်ဖွဲ့ရင်းနဲ့ပဲဒီမကပဲနဲ့စစ်တပ်နဲ့လည်းစစ်ဆင်ညှိနှိုင်းရမယ့်တာဝန်တွေရှိတဲ့အတွက်ဒီနေရာမျိုးဘလို့ပုံကုမျိုးတွေကိုတာဝန်ပေးတင်တယ်လဲဘာတာဝန်တွေယူတင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုနောက်ဆုံးဒီနေ့လွှတ်တော်မှာကျွန်တော်တို့သိရသလောက်ဆိုရင်တော့လွှတ်တော်ဝင်ကြီးရဲ့အမည်စင်းတင်သွင်းတဲ့နေရာမှာတိုင်းသားရေးရာဝင်ကြီးဖြစ်တဲ့မွန်မျိုးသားပါတီဒေါက်တာနိုင်သက်လွင်ကိုခန့်အပ်ဖို့ဆိုပြီးတော့အနယ်ရီကရွေးချယ်လိုက်တယ်လို့ကျွန်တော်တို့သိရပါတယ်ဒီအစိုးရမှာတော့တချို့တိုင်းရင်းသားနိုင်ငံရေးလောကရေးပုဂ္ဂိုလ်တွေလည်းဖြစ်နိုင်တယ်ဆိုပြီးခံမှန်းချက်တွေလည်းအမျိုးမျိုးထွက်ခဲ့ကြပါတယ်အခုနောက်ဆုံးကတော့အခုသိရသလောက်ကတော့ဒီမွန်နိုင်ငံရေးတမားတယောက်ကိုရွေးချယ်လိုက်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီတော်တာရှင်တယောက်ကလည်းဆွေးနွေးပွဲအတွက်ပေးစာလေးခတ်တူတူပေးထားတာလေးကိုအရင်ကျွန်တော်ဟိုဒီနေရာမှာဖော်ပြခြင်းပါတယ်သူကတော့ရွေးကောက်ပွဲမှာအနိုင်ရတဲ့ရခိုင်တို့ရှမ်းတို့တိုင်းရင်းသားတွေကခန့်တင်တယ်လို့သူကပြောပါတယ်သူစားတော့ခတ်တူတူပါဆိုတော့ဒီတခြားတိုင်းရင်းသားတွေရှိတဲ့အထက်မှဒီမွန်ရွေးတာနိုင်ငံရေးအရမှန်ကန်တဲ့ရွေးချယ်မှုတစ်ခုလို့ဟိုပြောနိုင်ရလားဘာဖြစ်လို့လဲဆိုတော့တခြားရွေးကော်ဝင်မှာအနိုင်ရတဲ့နိုင်ငံရေးဟိုတိုင်းရင်းသားနိုင်ငံရေးပါတီအကြီးကြီးလည်းရှိနေတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒင်းစားဆရာဦးစီသူအောင်မြင့်သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ကျွန်တော်စဉ်းစားတာကတော့ဒီဒေါက်တာဆုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုသူတို့ရဲ့အစိုးရအဖွဲ့ပေါ့နော်အစိုးရအဖွဲ့ဆိုတာဟိုအကုန်လုံးကိုဟိုစုံညီပြီးတော့မှကျွန်တော်တို့ခေါ်တာပါစွတ်တော်ကြီးကဲတွေရောအဲဝန်ကြီးအဖွဲ့ကြီးတွေရောနောက်ပြီးတော့မှပြည်တော်စုအဆင့်အဖွဲ့ကြီးတွေရောအကုန်လုံးကိုခေါ်တာပါအဲ့ဒီတဲမှာတိုင်းသားတွေအားလုံးပါဝင်ဖို့ဆိုပြီးတော့မှသူတို့ရည်ရွယ်ချက်ထားခဲ့တဲ့ပုံပေါ်ပါတယ်ဒါကျွန်တော်နားလည်သလောက်ပေါ့အဲထားခဲ့တဲ့စီမှာသူတို့နေရာတွေပါတယ်ချကြည့်တယ်ချကြည့်ပြီးတော့မှအဲ့ဒီတိုင်းသွားနေတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့ဒီတိုင်းသားကြီးရဝန်ကြီးဌာနနဲ့ပတ်သက်လို့လည်းဟိုသတင်းတွေထွက်ပေါ်လာတဲ့စီမှာကတော့ဟို SNL ဘောနော်ရှမ်းအဖွဲ့ကသူဆိုင်ညွန့်လွင်ကိုကန်းကန်းတယ်လို့သိရပါတယ်ဒါပေမဲ့အဲ့ဒီဘက်ကငင်းပယ်လိုက်တဲ့ခါကျတော့ဒါမွန်အမျိုးသားပါတီကအခုတော့နိုင်သက်လွင်ကိုဒါခတ်လိုက်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ NLD ရဲ့လုံနေကင်နေရတဲ့ဥစ္စာကအခက်ခဲလဲအများကြီးကြီးပါတယ်အခုသူလုံနေဥစ္စာကပထမတစ်ဆင့်အနေနဲ့ပြောရရင်ပုံသဏ္ဍာန်အဖြစ်ဒိုင်နာစီလုံမျိုးကြီးကိုအလေးခရုပြုကြောင်းသူဖော်ပြခြင်းနေတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်ဒါပေမဲ့တကယ်တကယ်ဒီချက်ကိုပိုအရေးကြီးတာကအနှစ်သာရအဖြစ်တိုင်းသားစီလုံးကြီးကိုဖြစ်စေနိုင်တဲ့တိုင်းသားဒန်းလူကြီးကိုဖြစ်စေနိုင်တဲ့ policy တွေချပြီးတော့မှသူလုံရမယ့်ကိစ္စတွေပါငင်းငင်းရေးတွေပါလုံရမယ့်ကိစ္စတွေပါဆိုတဲ့ခါကျတော့အခုလောလောဆယ်မွန်တိုင်းသားတယောက်ကိုဒီလိုမျိုးခတ်လိုက်တဲ့ဥစ္စာကိုကျွန်တော်အနေနဲ့ကတော့သဘောတူပါတယ်ဘာလို့ဆိုတော့သူတခြားသောဟိုအနေအားတွေမှာလည်းသူတက်နေတဲ့လောက်နေရာတွေချထားပြီးဖြစ်လို့အဲ့လိုကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီရခိုင်မျိုးသားကောင်စီထွေထွေတွင်းမှုဥထွန်းစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဥထွန်းစော်ခင်ဗျအခုတချို့ကတော့တွတ်တာတော့ပေါ့လေဒီကူရှမ်းကတော့သူတို့ငင်းလိုက်တယ်ဆိုတဲ့တဲ့နေကျွန်တော်လည်းကြားရပါတယ်ဆိုတော့ဒီရှမ်းဥမာရှမ်းမှာဆိုလို့ရှိရင်လည်းရှမ်းပြည်ဘက်မှာနောက်ဒီကချင်ဘက်မှာလက်နက်ကင်တိုက်ပွဲတွေဖြစ်နေကိစ္စမျိုးတွေရှိတော့တချို့ကစဉ်းစားတာဒီရှမ်းနိုင်ငံရေးသမားတယောက်ကိုခန့်ကောင်းမယ်ပေါ့လေတချို့ကကြတော့လေရခိုင်ဘက်မှာဒီလူမှုတိုင်းဝန်းနေချမ်းမှာပြစ်ကတ်တွေဖြစ်တဲ့ကိစ္စမျိုးတွေရှိတယ်ဆိုတော့ဟိုရခိုင်နိုင်ငံရေးသမားကိုခန့်လဲကောင်းမယ်ဆိုတော့စဉ်းစားချက်တွေလည်းရှိပါတယ်အခုဒီမွန်နိုင်ငံရေးကောင်းဆောင်တယောက်ကိုဟိုခန့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရောဥထုံးစော်ရဲ့သဘောထားဘယ်လိုရှိပါသလဲခင်ဗျ။ဟ
ုတ်ကျွန်တော်အမြင်ကတော့အခုဖွဲ့စည်းလိုက်တဲ့တိုင်းသားရေးအဝန်ကြီးဌာနဆိုတာကတော့ကျွန်တော်အမြင်က2015ခုနှစ်ကဒီချုပ်တော်မှာအတည်ပြုခဲ့တဲ့တိုင်းသားခွင့်ရေးကကွေတောက်ချွေဥပဒေပေါ့နော်။အဲ့ဒီဥပဒေရဖွဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ်။အဲ့ဒီဥပဒေမှာရေကျက်6ရက်ရှိပါတယ်။အဲ့ဒီဥပဒေအတိုင်းသာဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီဥပဒေရဲ့ရွေကျက်6ရက်ထက်မှာပထမတစ်ချက်ကပါပြောထားလဲဆိုတော့တိုင်းရင်းသားလူမျိုးများအလုံးတန်းတူညီမျှတော့ခွင့်ရေးရရှိစေရန်ဖြစ်ပါတယ်တဲ့ပြီးနောက်ဆုံးတစ်ချက်မှာကြတော့ပါပြောလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါအခွင့်အရေးများကိုတိုင်းရင်းသားလူမျိုးများအပြည့်အဝရရှိစေရန်ဖြစ်ပါတယ်တဲ့ဆိုဒီနှစ်ခုကဘာကိုဖော်ပြတယ်လဲဆိုတော့2008ဖွဲ့စည်းပုံတော်အောင်မှာပေးထားတဲ့အခွင့်အရေးတွေဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းအောင်မှာတိုင်းရင်းသားလူမျိုးများအားလုံးတန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးကိုရရှိစေမယ်ဆိုတဲ့အာမခံချက်ကမရှိပါဘူး။ဒါကြောင့်လဲဆိုတော့တိုင်းပြည်မှာပြဿနာဖြစ်နေရတာကကျွန်တော်တို့တိုင်းရင်းသားလူမျိုးချင်းချင်းကြားမှာတန်းတူခွင့်ရမရလို့ဖြစ်ပါတယ်။အခုကျွန်တော်တို့ဝန်ကြီးဌာနကတိုင်းရင်းသားရဲ့ဝန်ကြီးဌာနမှာဘယ်သူပဲခန့်ခန့်ပေါ့လေ။အဓိကလုံပိုင်권ကအရေးကြီးပါတယ်။အခုပေးထားတဲ့လုံပိုင်권က2008ပေါင်းအောင်မှာဆိုတဲ့အခါကျတော့ဘာမှလုပ်လို့မရပါဘူး။ဒီနောက်တစ်ခုကကျွန်တော်နားလေတာကဒီတိုင်းရင်းသားရဲ့ဝန်ကြီးဌာနကသူ့ဥပဒေအရအခုတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့စီရပတိပခနော်ပြည်တွင်းစစ်ကိုသူကဖြည့်ချင်းဖို့အတွက်သူ့မှာတာဝန်မရှိပါဘူးသူကတာဝန်ခံရမယ်လို့သူ့မှာအတိအလင်းပြဋ္ဌာန်းချက်လည်းမရှိပါဘူးကျွန်တော်တို့သိရသလောက်ပေါ့လေသူကဘာတွေလုပ်ခွင့်ရှိလဲဆိုတော့ခုနကစာပေနဲ့ရင်းချင်းမှုရေးရာကိစ္စတွေဖွံ့ဖြိုးတိုးတက်ရေးနေဆက်ဒေသဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေအဒါတွေကိုပဲအခွင့်အလမ်းပေးထားတာဖြစ်ပါတယ်ဆိုရင်လူတွေကတော့အကောင့်ဘက်ကကြည့်ကြတာက
မရှိတာနဲ့စာရင်ရှိတာပိုကောင်းတယ်ဆိုတော့ဒီအခွင့်အရေးများတစ်ခုရလေမလား NLD ဆိုရလက်ထက်မှာတော့ပြီးခဲ့တဲ့စစ်ဆိုရနဲ့စာရင်ပို့ပြီးတော့မှမျောလင့်ချက်ရှိနိုင်တယ်ဆိုတော့အကောင့်ဘက်ကချုပ်မြင်ပြီးတော့မှအဲ့လိုမျိုးချုပ်မြင်ပြီးကျွန်တော်တို့အပေါင်းလက္ခဏာဆောင်တဲ့ပုံစံမျိုးပြောနေကြတာပဲများပါတယ်လက်တွေ့မှာတော့ကျွန်တော်အနေနဲ့တွေ့တာကတော့ဒီတိုင်းဒေသကြီးဝန်ကြီးဌာနကအခုနောက်ပဋိပက္ခတွေကိုဖြည့်ချင်းနိုင်မဲ့နောက်ပြီးတော့မှတိုင်းရင်းသားတန်းတူညီများတဲ့အခွင့်အရေးကိုပေါ်ဆောင်မဲ့သူ့ရဲ့လုပ်ပိုင်ခွင့်ကအဲ့လောက်မရှိဘူးဆိုတာတော့တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါနောက်တစ်ခုကဒီဟိုပေါ့လေတချို့ကိစ္စတွေကဒီတိုင်းရင်းသားဟိုဝန်ကြီးတူဖြစ်လာတဲ့အတွက်ဟိုတချို့ကိစ္စတွေမှာဟိုစစ်တပ်နဲ့လည်းညှိနှိုင်းဆွေးနွေးရမယ်အပိုင်းမျိုးတွေပါလာနိုင်ပါတယ်ဆိုတော့ဒီလိုနေရာမျိုးမှာရောဟိုဟုတ်ကဲ့ဘယ်လိုပြောမလဲအခုလက်ရှိခန့်လိုက်တဲ့ဒီတိုင်းနာခေါင်းဆောင်တွေအနေနဲ့ဘယ်လောက်တိုင်းတာထိဟိုဆွေးနွေးနိုင်ငံလောက်ပိုင်ဝင်ရှိတယ်လို့ဟိုပြောလောက်ပိုင်ဝင်နေရနိုင်လဲဒါကျွန်တော်ဟိုကဆရာဦးစီဆိုအောင်မြင်တဲ့သဘောထားကိုကြားချင်ပါတယ
်အဓိကကတော့အခုဝန်ကြီးတွေဖြစ်လာပြီဆိုရင်သူကသမ္မတကိုတာဝန်ခံရပါတယ်သမ္မတကိုတာဝန်ခံရဆိုတဲ့ခါကျတော့သူ့အနေနဲ့ဟိုကုနာတော်လို့တမ်တော်နဲ့တိုင်းရရှိနိုင်ဘူးလို့ပြောလို့အဲ့ဒီတာဝန်တွေပါမလို့တော့ကျွန်တော်မယူဆပါဘူးအဲဒီခါကျတဲ့ခါကျတော့သမရကနေပြီးတော့မှဥက္ကဏတော်လို့ချပေးတဲ့ဒေါသစုကြည်ဥဆောင်မှုကနေအစိုးရဖွဲ့ပေါ့နော်အဲ့ဒီနေလာတဲ့တိုင်းသားဒန်းလူရေးဆိုင်ရာကိစ္စတွေကိုသူတို့လုပ်ကံဝင်ရမှာပါခုနကတော့အဲ့ဒီခုနကတော့အဲ့ဒီကျွန်တော်တို့ဟိုရခိုင်မိတ်ဆွေပြောသွားတဲ့သကလုံးနဲ့ပတ်သက်လို့ကျွန်တော်ပြောရရင်ဒီဥစ္စာကဟိုမိဂမတ်တတိုင်းသားဝင်းဌာနဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့အခုလောကအစိုးရဖွဲ့အပြောင်းလဲဆိုတာကျွန်တော်တို့နှစ်ပေါင်း50အတွင်းမှာဒါကတော်တော်ကိုထူးခြားတဲ့အပြောင်းလဲအရေးပါတဲ့အပြောင်းလဲကျွန်တော်တစ်ဆက်နဲ့တကူမမြင်ဘူးတဲ့အစိုးရဖွဲ့အပြောင်းလဲဖြစ်ပါတယ်အဲ့ဒီမှာမှတိုင်းသားကြီးရဝင်းဌာနပေါ်လာတဲ့ခါကျတော့ဒီတိုင်းသားကြီးရဝင်းဌာနဆိုတာလွန်ခဲ့တဲ့နှစ်ပေါင်း50ကျော်အထိမလုံနိုင်ခဲ့တဲ့ဟာတွေကိုလုံနိုင်ဖို့ဒါအခွင့်အလမ်းရှိတဲ့ဝင်းဌာနပဲဖြစ်ပါတယ်ဒါပေမဲ့မှန်ပါတယ်သူပြောသလိုပဲအလုံးစုံကိုတော့ဖြည့်ရှင်းပေးနိုင်မှာတော့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့လက်နက်ကိုင်တိုက်ပွဲပြဿနာတွေကျွန်တော်တို့ဒီမှာရှိသေးတယ်အခြားနှစ်ဆိုင်တဲ့ကိစ္စတွေရှိသေးတယ်ဆိုတော့ဒါကတော့ကဏ္ဍတစ်ခုဖြစ်ပါလိမ့်မယ်အဲ့ကျန်တဲ့ကိစ္စမှာတိုင်းသားဒန်းလူညီမျှရေးဆိုရဲပြဿနာမှာစီးပွားရေးရဒန်းလူညီမျှမှုနိုင်ငံရေးရဒန်းလူညီမျှမှုဒီမျိုးကြီးရဒန်းလူညီမျှမှုအဲ့လိုကဏ္ဍတွေအပြည့်အစုံရှိတဲ့အချိန်မှာတချို့သောကဏ္ဍတွေတော်တော်များများကိုဒီဝန်ကြီးဌာနကဖြေရှင်းပေးနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။အရင်ဆုံးကတော့ဒီထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအခုအစိုးရတည်းတက်လာတယ်ဆိုတာကျွန်တော်ကြိုးဆိုပါတယ်ကျွန်တော်ပြည်သူ့ဘက်ကြိုးဆိုမှာပါတိုင်းနာအဖွဲ့အစည်းလည်းကြိုးဆိုမှာပါဖြစ်ပါတယ်ခင်ဗျတိုင်းနာလက်နက်ကိုင်အဖွဲ့အစည်းကြိုးဆိုမှာလို့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလိုအစိုးရမျိုးတက်လာတာကိုကျွန်တော်အတ္တမကြိုးဆိုသလိုနော်အစိုးရရဲ့လောက်ဆောင်မှုကျွန်တော်တို့ကတစ်ချက်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တိုင်းနာပြည်သူတွေတိုင်းနာဒီရဲ့လူလာချက်တွေကနော်ဖေဗရယ်ပြည်တော်စုစစ်မှန်တဲ့ဖေဗရယ်ပြည်တော်စုပါလို့ဒီစစ်မှန်တဲ့ပြစ်ကရက်တည်းကြီးကျွန်တော်တို့လူချင်းပါလေအဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ရဲ့လူချင်းအချက်ချတွေကတော့ကျွန်တော်တို့ပြည်ရင်းငြိမ်းချမ်းရေးဟိုအမတန်မှလုံဆောင်နိုင်တဲ့ခေါင်းဆောင်ပြောက်ပေါ်ထွန်းလာရင်တော့ကျွန်တော်တို့အားလုံးကဝန်တာဒီဖြစ်ကြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ဟိုတိုင်းနိုင်ငံကိုတီးလည်မှုပါတခုရှိတာဒီ NLD အစိုးရလက်ထက်မှာဒီဝန်ကြီးဌာနတွေရှော့ချပေးမယ်တိုင်းရင်းသားရေးဝန်ကြီးဌာနအစ်စ်ကိုကြာတော့သူတို့ထပ်တူပြီးဖွဲ့လိုက်တာပေါ့နော်ဆိုတော့ဆရာဦးစီစောအောင်လည်းပြောပါတယ်လုံခဲ့အနည်း20လောက်အတွင်းမှာဒါပထမဆုံးတွေ့ရတဲ့ကိစ္စမျိုးဆိုတော့ဒီတိုင်းရင်းသားကိစ္စတွေကိုအလေးထားဖို့ NLD ကရည်ရွယ်ထားတယ်ဆိုတော့သိကြပါတယ်ဆိုတော့ဒါပေမဲ့တခုရှိတာဒီအရင်ဆိုးကဒီသမရဦးသိန်းစိန်ခုလက်ထက်မှာဆိုလို့ရှိရင်တိုင်းရင်းသားရေးဝန်ကြီးဆိုတာမျိုးခန့်တာမျိုးမရှိပေမဲ့ဒီသမရရုံးဝန်ကြီးတွေကဟိုဒီလိုတချို့ဟိုတိုင်းသားရဲ့ပတ်သက်တဲ့ကိစ္စတွေမှာတာဝန်ယူခဲ့တာမျိုးတွေရှိတယ်ဆိုတော့အခုဒီဖွဲ့လိုက်တဲ့ဒီတိုင်းသားရေးဝန်ကြီးဌာနနဲ့အရင်ဒီခုဦးအောင်မင်းတို့ဘာလို့ဒီ UNFC တို့ဘာလို့ねကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်ဆွေးနွေးကြရတဲ့အပြည့်ရေးတွေလုပ်ခဲ့ကြရတဲ့ဒီလိုကိစ္စမျိုးတွေနဲ့လည်းရှိခဲ့တယ်ဆိုတော့အရင်ဒီဦးအောင်မင်းတို့လို့ဒီဝန်ကြီးတွေလုပ်ခဲ့တဲ့တာဝန်တွေနဲ့အခုလက်ရှိထပ်ပြီးအစ်တိုးချက်ဖွဲ့လိုက်တဲ့ဝန်ကြီးဖွဲ့နဲ့ကဘယ်လိုဝန်ကြီးဌာနနဲ့ကဒီဝန်ကြီးရဲ့အခန်းကဏ္ဍဘယ်လိုကွာခြားမှုရှိမယ်လို့နားလေထားတယ်ဥထွန်းစော်ရဲ့သဘောထားအရင်ဆွေးနွေးစီရင်ပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောတာအဲ့ဒီချက်ဖြစ်ပါတယ်အခုကျွန်တော်တို့ကအဲ့လောက်ထိအမြင်ကြီးကိုမျှော်လင့်လို့မရတဲ့ဝန်ကြီးဌာနတစ်ခုဖြစ်နေပါတယ်ဒါကြောင့်လို့ဆိုတော့ဒီအခုဖွဲ့လိုက်တဲ့ဝန်ကြီးဌာနကကျွန်တော်ပြီးခဲ့တဲ့ဒီ2015မှာအတည်ပြုခဲ့တဲ့တိုင်းရင်းသားလူမျိုးများဒီအခွင့်အရေးကာကွယ်ဆောင်ချက်ဥပဒေပေါ့လေအဲ့ဒီဥပဒေအရသူကဖွဲ့လာတဲ့ဌာနဖြစ်ပါတယ်
အဲ့ဒီဌာနကသူကလုံပိုင်ခွင့်ကအကန့်အသတ်နဲ့ရှိပါတယ်သူကတိုင်းရင်းသားလူမျိုးများအလုံးကိုနိုင်ငံသားခွင့်ရတန်းတူရရှိစေရမယ်နောက်ပြီးတော့ဖွဲ့စည်းပုံမှာအခွင့်အရေးကိုတိုင်းရင်းသားလူမျိုးများအပြည့်အဝရရှိစေရမယ်နောက်ပြီးတော့မှတိုင်းရင်းသားရည်ကျင်းမှုတို့စာပေတို့အစရှိသည့်ပြည်ပေါ်တော့အချင်းချင်းဒီချင်းချင်းရင်းနှီးမှုရရှိစေရေးဖွံ့ဖြိုးရေးအစရှိသည့်ပြည်ပေါ်အဲ့ဒါလေးတွေကိုကျွန်တော်ပေးထားတာကိုတွေ့ရတယ်ပေါ့နော်အပြီးတော့မှဒီကျွန်တော်တို့ NLD အစိုးရကပြောထားတာအားလည်းပဲဒီနေကြရေးနဲ့ပတ်သက်လာရင်ဒီ NLD အစိုးရမှာတောင်ဆက်သူရှိကဥဆောင်မယ်လို့ပြောထားပါတယ်အဲ့ဒါကြောင့်ဒီတိုင်းသားရဲ့ဝင်ကြီးဌာနကကြိုက်တွေ့မယ်လို့ကျွန်တော်တို့အခုချိန်ထိတော့နားမလည်ထားဘူးပေါ့နော်ကျွန်တော်တို့နားလည်ထားတာကတော့တိကျပေါ်ဆောင်မယ်ရန်တရားရှိလာမယ်ဆိုတဲ့သဘောထားမျိုးကျွန်တော်တို့နားလည်နေပါတယ်ကျွန်တော်တို့ကြားသိရသလောက်ဆိုလို့ရှိရင်ဒေါက်တာတင်မျိုးဝင်းကိုဒီတာဝန်ပေးထားတယ်ပေါ့လေရခိုင် MPC လိုမျိုးနေရာလိုမျိုးဖြစ်မလားအဲ့တမီးတဲ့နေရာဖြစ်မလားအဲ့ဒါတော့ကျွန်တော်တို့မသိသေးဘူးပေါ့အတိအကပြောတာတော့ဒေါက်အောင်ဆန်းစုကြည်ကဥဆောင်ပဲလို့ပြောပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီတိုင်းသားရဲ့ဝန်ကြီးဌာနကအဲ့လောက်ထိအပြင်းကြီးကိုမျှော်လင့်လို့မရတဲ့အနေအထားမျိုးရှိတယ်ဆိုတဲ့အနေအထားကိုကျွန်တော်ကကြေညာခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်တော်တိုင်းသားရဲ့ဒီဝန်ကြီးတူအနေနဲ့ဟိုဘလောက်ထိကျွန်တော်တို့အခုဒီဝန်ကြီးဌာနတိုးချဲ့လိုက်တယ်ဆိုတော့အရင်ကဒီဥအောင်မင်းတို့ကတော့လောက်ခဲ့တယ်ဟိုတမနာရုံးဝင်ကြီးတာဝန်နဲ့ဘလောက်ချားနှမှုရှိနိုင်လဲဘလောက်ဒီအခန့်ကဏ္ဍကွာချားမှုရှိနိုင်လဲလို့မျှော်မှန်းတာလဲ
အဲ့ဒါကတော့ခုနကဟိုဟာပြောတဲ့ဥစ္စာကိုကျွန်တော်ဟိုလက်ခံပါတယ်အတိုင်းအတာတစ်ခုထိအဲဘယ်လိုလဲဆိုတဲ့ခါကျတော့ဒီတိုင်းသားတွေရဲ့ဓာတ်လူညီမျှမှုကိုပေါ်ဆောင်တဲ့စီမှာခုနကတော့ကျွန်တော်ခေါင်းစဉ်တွေခွဲပြီးပြောသွားပါတယ်သူကအဲဓာတ်လူညီမျှမှုဆိုင်ရာအခွင့်အရေးမရတဲ့ကိစ္စတွေအများကြီးရှိပါတယ်စီဝါရေးပြဿနာတွေခုနကတော့လို့ဟိုလူမျိုးစာပေယဉ်ကျေးမှုဆိုင်ရာကတနာဒန်းလူညီမျှမှုမရှိမှုတွေစစ်ရေးဆိုင်ရာပိစတွေအဲ့လိုမျိုးခေါင်းစဉ်တွေအများကြီးရှိပါတယ်အဲ့ဒီခေါင်းစဉ်တွေအများကြီးအောက်မှာမှခုနကတော့လို့တကယ်တိုင်းပြည်မှာအရေးကြီးတဲ့ဒီတက်ပွဲတွေဖြစ်နေတဲ့ငင်းငယ်ကြီးတွေမဖြစ်ဘူးပါညာဆိုတဲ့ကိစ္စတွေကိုဖြေရှင်းမှာတော့ဟုတ်တယ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့မှသူလှုပ်သွားဖို့လိုတယ်ဒါတကယ်အရေးကြီးတဲ့ကိစ္စပါပဲအဲဒီလိုဟာမျိုးကိုတော့ခုနကတော့လို့တိုင်းသားရေးဝန်ကြီးဌာနကိုသွားပြီးတော့အတ်ထားလိုက်မယ်လို့တော့ကျွန်တော်တို့မပြောလို့နိုင်ပါဘူးဒါတော့မှန်ပါတယ်ဒါပေမဲ့အဲ့ဒါကနေတဲ့မြင့်တယ်မဟုတ်ပါဘူးတိုင်းသားတွေရဲ့အခွင့်အရေးတွေကိုဒန်းလူဖြစ်ဖို့ပေါ်ဆောင်တဲ့စီမှာဘုရားတော်ကငြင်းငြင်းရေးပေါ်ဆောင်တဲ့ဥစ္စာကတတ်တသွားပါလိမ့်မယ်အဲ့ဒီမှာကြားတဲ့ခါကျတော့တိုက်ပွဲဖြစ်ပေါ်နေတဲ့ကိစ္စအထိကိုသူကကြီးကျယ်တယ်အဲ့ဒီဥစ္စာကိုဖြည့်ရှင်းရပါလိမ့်မယ်အဲကျန်တဲ့ကိစ္စတွေကျတော့အများကြီးပါတိုင်းသားဒေသတွေမှာဘုရားတော်ကပြောသလိုကိုယ့်ရဲ့စာပေကိုယ့်ရဲ့လူမျိုးဟိုပြဿနာတွေအများကြီးရှိနေတဲ့ကိစ္စတွေကိုဒန်းလူရရအောင်လုပ်နိုင်မယ်ပြီးတော့မှစီးပွားရေးရဒန်းလူရရနိုင်အောင်လုပ်နိုင်မယ်အဲပြီးတော့မှနောက်တခြားသောကိစ္စတွေရှိပါတယ်ကျွန်တော်တတ်မတော်ထဲမှာဆိုရင်လည်းတကယ်တော့ဗမာလူမျိုးနဲ့ဒါဗုဒ္ဓဘာသာတွေသုံးမှုရဲ့ကျွန်တော်တို့ဟိုတတ်မတော်ဖြစ်နေတဲ့ကိစ္စတွေလည်းအများကြီးရှိပါတယ်။အဲဒီလိုနေရာမျိုးတွေမှာတကယ်ပြည်တော်စုတတ်မတော်ဖြစ်လာအောင်ခုနကလိုတိုင်းသားဒန်းလူညီမျှမှုရှိတဲ့တတ်မတော်တွေဖြစ်လာအောင်လုပ်တဲ့ကိစ္စမှာလည်းခုနကလိုတိုင်းသားအဲဒီဝန်ကြီးဌာနကနေပြီးတော့မှလုတ်ကင်ဆောင်ရွက်လို့ရနိုင်ကောင်းတဲ့နေရာတွေလည်းရှိလာနိုင်ပါတယ်။ဟိုမတူတော့မတူဘူးပေါ့နော်။ခုနကလိုတိုက်ပွဲတွေရက်သေးသွားအောင်ညီငယ်ရေးလို့လုပ်ရတဲ့ကဏ္ဍနဲ့ဒီမှာတိုင်းသားဓာတ်မြင့်ညီနိုင်လို့ရတဲ့ကဏ္ဍကတော့မတူပါဘူး။ဘယ်ဟာနေတယ်ဘယ်ဟာမြင့်တယ်ဆိုတော့ကျွန်တော်တို့အဲ့လိုမမြင်ပါဘူး။ဒီတိုင်းသားဝန်ကြီးဌာနဆိုတာလည်းအရေးကြီးတဲ့ဌာနတစ်ခုလို့ပဲကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုသောတာရှင်တချို့ဒီ Facebook ကနေပို့ထားတာတွေကျွန်တော်တို့ email ပို့ထားတာတချို့လည်းကျွန်တော်ဖော်ပြခြင်းပါတယ်။တယောက်ကတော့ကျွန်တော်စီမှာဟိုသူရအောင်ဆိုပြီးသူက Facebook မှာရေးထားတာတခုကိုအချင်းချင်းပြောပြခြင်းပါတယ်။သူကတော့တနင်္ဂနွေလုံးညဉ့်ညဉ့်ရောက်ဖို့အဓိကဥဆောင်တင်တဲ့သူကတော့ဒေါက်တာဆန်းစုကြည်ဖြစ်ပါတယ်တဲ့။သူ့အနေနဲ့အထူးဆွေးနွေးရမယ့်သူကလည်းတမတော်ကာကွယ်ဦးစီးချုပ်ဖြစ်ပါတယ်တဲ့။တိုင်းဟိုကာချုပ်အနေနဲ့ကလည်းတိုင်းပြည်နယ်ပြည်သူလူထုရဲ့လူလားချက်တွေကိုအတိအမှန်မပြေဝဲနဲ့နေရာတိုင်းမှာလက်နက်အားကိုနဲ့ပြည်သူကတင်မြောက်တဲ့အစိုးရကိုကန့်လန့်တိုက်နေရင်တော့ညဉ့်ညဉ့်ရောက်ဖို့မလွယ်ပါဘူးတဲ့။သူတို့ကတော့ဒီတိုင်းသားရေးရဝန်ကြီးနဲ့ပတ်သက်လို့သူတို့ရဲ့မျှော်လင့်ချက်တွေပေါ့လေ။နောက်တိရလည်းရှိပါသေးတယ်ကျွန်တော်တို့
ဟုတ်ကဲ့သူကဦးရဲတင်ဟုတ်ကဲ့ရှင်
ဦးမျိုးဟုတ်ကဲ့
အခုအစိုးရတင်လက်ထက်မှာဝန်ကြီးဌာနတည်းရဲ့အဖြစ်ဖွဲ့စည်းထားခြင်းပြည်တော်စုဝန်ကြီးတူပေါ်ထွက်လာခြင်းနဲ့သက်ဆိုင်ရာရွေးကောက်ခံတိုင်းဒေသကြီးပြည်နယ်ဝန်ကြီးနဲ့တွဲဖက်ပူးပေါင်းဆောင်ရွက်စီခြင်းတို့ဟာအလွန်အားကောင်းစေတဲ့ဆောင်ရွက်မှုမျိုးဖြစ်စေတဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြီးညာစရမှာတဲ့တိုင်းရင်းသားရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့အချက်နဲ့လည်းကန့်ညင်အောင်ဆောင်ရွက်ပြုလုပ်ခြင်းဖြစ်တာကြောင့်ပြည်သူအပေါ်အလေးထားကြောင်းတမိုးထားကြောင်းနဲ့ပြည်သူမျက်နာကိုသာဗဟုပြုထားကြောင်းသိတာထင်ရှားစေတဲ့အချက်ဖြစ်ပါတယ်တဲ့။ဒါကြောင့်မလို့ခုဖွဲ့စည်းလိုက်တဲ့အစိုးရတင်မှာတိုင်းရင်းသားသမရပါရှိသလိုတိုင်းရင်းသားဝန်ကြီးအဖွဲ့အစ်ဖွဲ့စည်းထားခြင်းဒီတိုင်းရင်းသားသမရအနေနဲ့ထွက်ပေါ်လာတဲ့ရွေးကောက်ခံတိုင်းရင်းသားကိုယ်စားလှယ်နဲ့တိုင်းရင်းသားအရေးကိစ္စပြည်တွင်းငြိမ်းချမ်းရေးကိစ္စဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိစ္စမှန်းများကိုဘလိုပဲပုံဆောင်ရွက်မယ်ဆောင်ရွက်နိုင်ခြင်းရှိမရှိအဆိုချင်းကိုတော့ပြည်သူများအနေနဲ့လေ့လာဆောင်ကြည့်အကဲဖြတ်ဆန်းသပ်ကြပါစို့လို့ဆွေးနွေးတင်ပြလိုက်ရပါတယ်တဲ့ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ယောက်ကတော့ထက်ထက်ဆိုရေးတာသူကလည်းတန်းသားရေးရဝင်းကြီးနေရဆိုတော့တန်းသားလည်းနှက်ကရဲ့တက်မလို့ပြည်သူစံနာရဲ့ညှိနှိုင်းရမှာဖြစ်လို့ပြည်သူအလုံးကိုကိုစားပြုတဲ့ပုံကောင်နဲ့ထိန်းညှိရမှာဖြစ်တဲ့အတွက်ဒီဝင်းကြီးကပြည်သူကထောက်ခံတဲ့လူဖြစ်ရပါမယ်ဥပမာတန်တမန်ရေးအရေးကြီးသလိုပြည်သူညင်းညင်းကြီးကလည်းနံပါတ်1လို့ယူဆပါတယ်ဆိုတော့ဟိုအန်အေကတော့ပြောထားပါတယ်ဒီပြည်သူညင်းညင်းကြီးကိစ္စတော့ဒီတန်းသားရေးတွေသူဥစားပေးမယ်ဆိုပြီးတော့လည်းပြောထားပါတယ်ဒါပေမဲ့ဆက်စပ်ဥထုံးစောကတော့ဆွေးနွေးစောပါတယ်ဥထုံးစောကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပေးထားတဲ့အတိုင်းအတာကြီးကလုံနိုင်တဲ့အပိုင်းတွေဖြစ်နိုင်ရင်ရှိရတာတွေဟိုအခြေခံပြီးဆွေးနွေးရဆိုတာလည်းကျွန်တော်နားလဲပါတယ်ဒါပေမဲ့ဟိုတိုင်းအခုကဥထုံးစောအနေနဲ့တိုင်းရင်းသားနိုင်ငံရေးသမားတူလည်းဖြစ်တယ်နောက် UNFC တို့ဘောင်မှာလည်းတာဝန်ယူနေတဲ့ပုဂ္ဂိုလ်တရားလည်းဖြစ်တယ်ဆိုတော့တကယ်လို့သာတိုင်းရင်းသားရေးဝင်ကြီးအနေနဲ့တကယ်တကယ်ဟိုပေါ်လေဟိုလောက်ခွင့်ကင်ခွင့်အနေနဲ့အနှင်းရမယ်ဆိုရင်ရောဟိုတိုင်းရင်းသားရေးဝင်ကြီးတူအနေနဲ့တကယ်ဆိုရင်တော့ဘလောက်ဘလို့အခန့်ကဏ္ဍမျိုးဘလို့ရိုးမျိုးယူသင့်တယ်လို့မြင်လဲခင်ဗျာ
အဲဒီလိုပါသူလုတ်ပိုက်ခွင့်ကတော့ဟုတ်ပါတယ်အကောင့်ဘက်ကကြည့်ရင်တော့ကျွန်တော်တို့ဒီဘာသာစကားတို့စာပေရေးကျင့်မှုအမှုပညာတို့ဒလိထုံးတန်းတို့စာကြည့်နေပြီပေါ့လေအဲ့ဒါတွေကိုဆောင်ရွက်နိုင်ရလို့သူပြောထားပါတယ်နောက်ပြီးတော့မှနေသက်တီတာဖွံ့ဖြိုးရေးတို့ဘာလို့ပေါ့လေရခင်ဟိုစစ်ဆိုးရလက်ထက်တုန်းက1990ကျော်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေလိုမျိုးပေါ့လေဒီစီလူယိုးမလေးတွေလည်းပါပါတယ်ဆိုတော့အဲ့ဒါကြောင့်ဒီ1800ခွဲစည်းပုံဥပဒေအောက်မှာသူကတစ်ခက်ကလုံဆောင်ခွင့်ကိုပေးထားတော်ညာလည်းပဲတစ်ခက်ကကန့်သတ်မှုတွေရှိနေပါတယ်သူရဲ့ကန့်သတ်မှုကတိုင်းရင်းသားလူမျိုးများရဲ့အခွင့်အရေးကိုရပိုင်ခွင့်များနဲ့ပတ်သက်လို့ပေးထားတဲ့နေရာမှာဘယ်လိုပေးထားလဲဆိုတော့တိုင်းရင်းသားလူမျိုးများဟာတဲ့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲ့ရော်အေးချမ်းသာရာရေးပြည်သူတို့ရဲ့ကိုယ်ကျေးတရားအကျိုးငှာကြားထားတဲ့ဥပဒေများနဲ့မတန့်ကျင်လျင်ဆိုပြီးတော့မှအဲ့လိုမျိုးရေးထားပါတယ်အဲ့ဒါကြောင့်မို့ဒီလိုမျိုးအကန့်တနဲ့ရှိနေတဲ့ဘောင်အောက်မှာဘယ်လောက်တိုက်တာဒီခေါ်ဆောင်နိုင်မလဲပေါ့နော်အဲ့ဒါကိုကျွန်တော်တို့ကတွေ့ချက်ရမှာဖြစ်ပါတယ်အဲ့ဒါကြောင့်အကောင့်ဘက်ကကြည့်ရင်တော့စာပေနဲ့ရင်ကျင်းမှုဖွံ့ဖြိုးရေးတို့တူတက်ရေးတို့စသဖြင့်အားဖြင့်ပေါ့လေအဲ့ဒါလေးတွေကိုတော့ကျွန်တော်တို့အတိုင်းအတာတစ်ခုထိလှုပ်ဆောင်နိုင်လိမ့်မယ်တော့ယုံကြည်ပါတယ်ဒါပေမဲ့ခုနကပြောသလိုပြောပေါ့တိုင်းပြည်ပြည်တွင်းငြိမ်းချမ်းရေးကိုကျွန်တော်တို့တက်မတော်ဆိုးရနဲ့နေပြီးတော့မှဒီရေခေလုတ်ခဲ့တဲ့ပုံစံမျိုးကျွန်တော်တို့ကိုက်တွေပြီးတော့မှဖြည့်ရှင်းဖို့ဆိုတဲ့အနေထားကတော့အဲ့လောက်ကြည့်တော့ကျွန်တော်တို့မတွေ့ရဘူးပေါ့လေအဲ့ဒါကိုကျွန်တော်ကဆိုလိုချင်ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လို့သာပေါ်လေကိုလောက်ခွင့်ရှိမယ်တကယ်တကယ်အဲ့လိုပေါ်လေတိုင်းရင်းသားရေးရဝင်းကြီးတူဦးအနေနဲ့တကယ်တမ်းရှိတင်ရှိထိုက်တဲ့ဟိုလောက်ပိုင်ခွင့်အားဖြင့်ဟိုရှိတင်ရှိထိုက်တဲ့အပိုင်းတွေပြောမယ်ဆိုရင်ဘယ်လောက်ထိသူ့မှာလောက်ခွင့်ရှိတင်တယ်လဲခင်ဗျလော
က်ခွင့်ရှိတင်တာကပေါ့ကျွန်တော်တို့ဒီတိုင်းရင်းသားရေးရဝင်းကြီးဌာနကကျွန်တော်တို့တိုင်းပြည်မှာတိုင်းရင်းသားလို့ဆိုရမှာဗမာလေအပါဝင်ဖြစ်ရမှာပေါ့လေနော်ဗမာပါဝင်ဗမာမိုးတဲ့တိုင်းရင်းသားလူမျိုးများကြမှာတန်းတူညီမျှမှုကိုပေါ်ဆောင်တဲ့ကျွန်တော်တို့မူ policy လေးကျွန်တော်တို့ချမှတ်ပြီးမှစနစ်တကျလုပ်ဖို့လိုပါတယ်။အကြေးရေးများကျွန်တော်တို့ကအဲ့လိုမျိုးမလုပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့အခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းပြီးမှကျွန်တော်တို့ဆောင်ရွက်လို့ရပါတယ်။ဆိုဒီလိုမျိုးတိုင်းရင်းသားကြီးရဲ့ဝန်ကြီးဌာနတစ်ခုအနေနဲ့ထားကြည့်တာကတော့ကျွန်တော်တို့အခုလက်ရှိရှိနေတဲ့နိုင်ငံရဲ့အခွင့်အရေးရ entry point ပေါ့လေနော်ထွက်ပေါက်ရှာတဲ့ဝင်ပေါက်ထွက်ပေါက်တွေရအောင်ဆိုပြီးတော့မှဖွင့်ထားတဲ့နန်းဖွင့်ပေးတဲ့ကားပေါက်တစ်ခုလိုပဲကျွန်တော်အဲ့လိုမျိုးပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီသူအောင်မြင့်ရဲ့သဘောထားရောခင်ဗျာအခုလက်ရှိမှာတော့ဒီအခြေခံဥပဒေအရတန်းသားရေးရဝန်ကြီးတူအနေနဲ့ညံ့ညက်ဆော့ဆော့လောက်ခွင့်မရှိဘူးဆိုပေမဲ့တကယ်လို့သာပေါ့လေဟိုတန်းသားရေးရဝန်ကြီးတယောက်အနေနဲ့ဟိုဒီခေါင်းစဉ်အရဒီတန်းသားရေးရဝန်ကြီးပါလို့အမိအောက်မှာဆိုရင်တော့တကယ်တာဝန်ယူတင်တာတကယ်လုပ်တင်တာတွေကဘလို့တာဝန်မျိုးတွေယူတင်တယ်ခင်ဗျာ
အဓိကတော့ကျွန်တော်တို့နှစ်ခုစဉ်းစားဖို့လိုပါတယ်တစ်ခုကအခုတက်လာတဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရကတိုင်းသားဒန်းလူညီမျှရေးကိုဟိုတက်နိုင်ကြလို့လုပ်မယ်ဆိုပြီးတော့မှတကယ်လည်းလုပ်ခဲ့တာပါကျွန်တော်တို့ဟိုနှစ်တည်းအများကြီးကျွန်တော်တို့တွေ့ခဲ့ပါတယ်ဒါအပြောသက်မှုကနေလုပ်ခဲ့တယ်ဆိုတဲ့ခါကျတော့သူတို့ကလုပ်ပါပါအဲ့သူတို့လုပ်မယ်ဆိုတဲ့ခါကျတော့သူတို့အစိုးရအဖွဲ့တွေမှာတာဝန်ခွဲဝေမှုအရခုနကတော့လို့တိုင်းသားဝန်ကြီးဌာနဆိုတဲ့ဥစ္စာပေါ်လာတယ်ဒီတိုင်းသားဝန်ကြီးဌာနရဲ့ဝန်ကြီးကဘလောက်တိုက်တာဒီလုပ်ခွင့်ရှိမလဲလုပ်နိုင်မလဲဆိုတဲ့ဟာတွေကတော့ဒါသမ္မတကနေပြီးတော့မှသတ်မှတ်ပြီးတဲ့အပေါ်မှာပဲသူကသွားပါလိမ့်မယ်။အဲဒါတော့တိုက်ပြီးမှလိုတဲ့ဟာကဒီတိုင်းသားခွင့်ရည်နဲ့ပတ်သက်ရင်ဟိုးအောက်ခြေကနေပြီးတော့မှဟိုအထက်အထိပေါ့နော်။ဥမာလက်နက်ကတိုက်ရတဲ့အဆင့်ထိကိုဟိုခွဲခြားမှုပြိနေမှုများလောအကြီးလို့ဖြစ်နေတဲ့ပြဿနာကိုဖြေရှင်းရမှာဖြစ်တယ်လို့ဟိုသာမန်အနေထားဖြစ်လဲဥမာမှတ်ပုံတင်မရတာလေးတွေကအစဟိုတိုင်းသားဆိုရင်ခွဲခြားဆက်ဆံတာအစအဲအဲ့လိုမျိုးဟာတွေကလည်းနေရာအနှံ့မှာရှိနေတဲ့အခါကျတော့ဒီလောက်များပြားလာတဲ့ဟာတွေကိုဆောင်ရွက်ဖို့ဆိုရင်ဒါဒီစုံလုံးကတော့လုံးဝဖြစ်မှာပါအဲ့လိုဒီစုံလုံးလုံးဖို့ဆိုတဲ့ခါကြလို့ရှိရယ်ခေါ်တော့တိုင်းသားဝန်ကြီးဟာသူကအတိုင်းတာတစ်ခုထီတော့သူလောက်ရမှာပါတကယ်ကြီးမားတဲ့ကိစ္စကြီးတွေဖြေရှင်းဖို့ဆိုတဲ့ခါကြတော့အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်နောက်ပြည်တော်ဝင်ပေးတဲ့လူအဲ့ဒါတွေကခေါ်တော့ငြင်းငြင်းကိစ္စတွေလို့တကယ်ကိုကြီးမားတဲ့ပြဿနာကြီးကိုဖြေရှင်းဖို့ကတော့သူတို့တာဝန်ယူရမှာပါအ
ဲ့တော့ကျွန်တော်ခုနကတော့ဟာကိုပြန်ပြီးတော့ချုပ်ပြီးတော့ပြောရရင်ဒါသမ္မတကသတ်မှတ်ပေးမယ်ဒုံဆန်းစုကြည်တို့ကသတ်မှတ်ပေးလိမ့်မယ်ဒါပေမဲ့ဘယ်လိုပဲသတ်မှတ်ပေးသတ်မှတ်ပေးဒီဟာကနှစ်ပေါင်း50 60ကျော်အတွင်းတိုင်းသားတွေကိုဖိနှိပ်မှုအပြင်းထန်ဆုံးကာလနောက်ပိုင်းမှာပေါ်ထွက်လာတဲ့ဝင်းဌာနဖြစ်တယ်ဝင်းကြီးတယောက်ဖြစ်တယ်ဆိုတဲ့ခါကျတော့သူကအလုပ်တွေအများကြီးလုပ်နိုင်လိမ့်မယ်လုပ်ငန်းခွင့်တွေလည်းအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်
โอเคเจซูว่าကျွန်တော်ဒီဆွေးနွေးပွဲကိုဆက်သွယ်ထားရမယ်ကျွန်တော်တို့လည်းစ조사ပြီးဆက်သွယ်တာအခုမှရတဲ့တရားပါကိုဦးမန်းမြင့်ဆိုကကရင်မျိုးသားပါတီကဦးမန်းမြင့်ဆိုရဲ့သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ပါခင်ဗျာတိုင်းသားရေးရာဒီတော်စုဦးကြီးဖြစ်မဲ့ပုဂ္ဂိုလ်တယောက်အနေနဲ့အမျိုးသားကမ်းတွေနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပြည်တော်ဒီတော်စုစနစ်နဲ့ပြည်လုံးစာချုပ်ရဲ့အရင်းနဲ့သမိုင်းကြောင်းကိုနားလည်သဘောတပေါက်ထားရင်တော့ကိုကြီးကြည့်လျော်လိမ့်မယ်လို့ကျွန်တော်ယူဆမိပါတယ်။နောက်ဆုံးရင်ပုံမှန်မိတာကတော့တိုင်းသားရေးအောက်ကင်ကြမ်းမဲ့ပြည်တော်စုဝင်စုဖြစ်တော့မြေစားဒေသမှာအနေနဲ့တိုင်းသားတွေအတွက်မြေစားဒေသရေးကင်ကြမ်းချေရှိမဲ့သမတော်အခန့်အမဲ့နေလုံဝင်ကြီးနဲ့များထိတ်တိုက်ပြေဆုံးပြီးပုတ်တဲ့ညာရှိလိမ့်မလားလို့ဆိုရင်းမိပါတယ်။တိုင်းသားကတိုင်းသားရေးအောက်ဝင်စုဖြစ်တာတိုင်းသားအလုံးရဲ့ဒလိပြိုင်နဲ့ယဉ်ကျေးမှုကိုနားလည်ပြီးအခုဆောင်ရွက်နေတဲ့ညီညာရေးတစ်ချက်မှာပါဝင်တဲ့နိုင်ငံရေးရှင်မျိုးပဲမှာအကြီးအကဲကပါဝင်ဖို့လည်းလိုအပ်ပါတယ်။တိုင်းသားတွေအတွက်ချက်ချင်းရွှေရတဲ့ဝန်ကြီးဌာနတစ်ခုလောက်ဆိုရင်တော့ပြောလဲနေတာဘာမှမရှိတော့ပါဘူးလို့ပဲဆိုပြရစီ။ဒီလိုတော့စနစ်နဲ့မှာလူမျိုးကြီးဝါဒကိုထူထောင်ရင်းရုပ်ပြတိုင်းသားဒီလိုမျိုးကြီးလုပ်ခဲ့တာလဲဒီလိုများသိရှိရလို့ပဲဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ကရင်မျိုးသားပါတီရဲ့မမ်းမြင့်ဆိုပါကျွန်တော်ဆွေးနွေးပွဲကလည်းအချိန်တလောက်ပဲရတဲ့အတွက်ကျွန်တော်ဒီနေရာမှာပဲရပ်လိုက်ပြရစေကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ရခိုင်မျိုးသားကောင်စီကဦးထွန်းစောသတင်းစာဆရာဦးစီသူအောင်မြင့်နဲ့တခြားပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သူမခင်ဖြူထွင်းတဲ့သူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းတိုမီတာ30နဲ့52တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုတော့ဒီကနေ့ရဲ့နောက်ဆုံးရထိတ်တန့်ရသတင်းတွေကိုမအေးတန်နာကျော်ကပြောပြပေးပါအောင်ရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ30မကသေဆုံးသွားရပြီးတော့နိုင်ငံတကာ၄ဆိပ်ကိုပိတ်လိုက်ရသလိုမြို့တော်တွင်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရပ်နားထားလိုက်ရပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားမီရှယ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးပြောကြားရမှာတော့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ရည်ရွယ်ချက်နဲ့တရေဘောဆန်ဆန်တမင်တိုက်ခိုက်မှုဖြစ်တယ်။ကျွန်တော်တို့နိုင်ငံတမိုင်းအတွက်အင်မတန်ဆိုးရွားပြီးတော့အားလုံးတည်တည်ငြိမ်ငြိမ်နဲ့ညီညွတ်မှုကိုပြသသွားကြဖို့ဆိုပြီးတိုက်တွန်းသွားခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့လူတွေတည်ကြရတဲ့ဘုံပောက်ွယ်တိုက်ခိုက်မှုကိုကမ္ဘာတစ်ပတ်ကခေါင်းဆောင်တွေလည်းပြင်းပြင်းထန်ထန်ဝေဖန်ရှုံချသွားတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကလည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်ပြည်ထောင်စုကကူညီလုပ်ကင်ပေးသွားမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေအနေနဲ့ဘယ်လ်ဂျီယံပြည်သူတွေနဲ့အတူတသားတည်းရပ်တည်နေပါတယ်လို့ပြောကြားသွားခဲ့ပါတယ်။ကျွမ်းနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့ခီးစဉ်နောက်ဆုံးရမှာမိန့်ခွန်းပြောကြားရမှာတော့အမေရိကန်နဲ့ကျွမ်းနိုင်ငံကြားခက်ခဲတဲ့အတိတ်တမိုင်းရှိခဲ့တယ်ဆိုတာကိုအတိအမှတ်ပြုပြောသွားပြီးတော့ကျွမ်းလူလူကိုငြင်းငြင်းရည်သတင်းစကားပါသွားပါတယ်။စီအေးခေတုံးကနောက်ဆုံးအကျဉ်းချန်တွေကိုမြေမြုပ်ဖြစ်ဖို့ဒီကိုကျွန်တော်ရောက်လာခဲ့ပါတယ်။ကျွမ်းပြည်သူတွေကိုချစ်ချည်ရေးလက်ကမ်းဖို့ဖြစ်ပါတယ်လို့သမ္မတကပြောသွားပါတယ်။ဒါအပြင်ကျွမ်းနိုင်ငံပေါ်မှာပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းဖို့သမ္မတအိုဘားမားကအမေရိကန်လွှတ်တော်ကိုတိုက်တွန်းသွားပါတယ်။နေပေါင်းများစွာအထူးကြံနေခဲ့တဲ့ကျွမ်းနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေရုပ်ဖို့အချိန်တန်ပြီလို့သမ္မတအိုဘားမားကမိခွန်းနဲ့မှာထည့်ပြီးတော့ပြောသွားပါတယ်။မနက်ကမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအရေးပါတဲ့နိုင်ငံသားရေးဌာနအပါဝင်ဝန်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိပါတယ်။အစိုးရအသစ်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးစင်းတွေကိုနိုင်ငံတော်သမ္မတအသစ်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းသွားတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမအေးတနာကျော်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9.30 ၊လိုင်းဒိုမီတာ48 kHz 6.85 ၊လိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလာမီတာ90 kHz 15.95တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.